Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ22ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားရေးစုံစမ်းမှုတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေရှာဖွေနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အရှိတ်ဂျေရုဆလင်ရက်ကပရိပကတ်ဖြစ်ရမှာပါလက်စတိုင်းသားတယောက်ပြစ်ဒဏ်ခံခဲ့ရတဲ့အကြောင်းပါလက်စတိုင်းအာဏာပိုင်ကပြောပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုရှာဖောင်နေသူကြေညာပေးသွားမှာပါ။
အခုညပိုင်းနားဆင်ကြရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဗားရီမှတ်ချက်ပေးသွားပါသလဲ
The general situation for the Rohingya has hardly improved since my last visit.
ဒေါက်တာရန်ဟီလီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲအခြေအနေနဲ့တူ The Voice Weekly Channel ရဲ့ Editor ချုပ်နဲ့ဆောင်းပါးရှင်တို့ကိုသတင်းမီဒီယာဥပဒေနဲ့ပါအရေးယူပေးဖို့တမရဘက်ကဗဟန်တရားရုံးကိုဦးတိုက်လျှောက်ထားတာတခါမိုးဦးကာလပထမပိုင်းမှာမြင့်ရည်ကြီးလို့သေဆုံးသူ2ဦးရှိပြီးရေဘေးတင်ပြေသူ6000နီးပါးရှိလာတဲ့အကြောင်းနဲ့တူထိုင်းနိုင်ငံမှာစီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကိုကျင်းပခွင့်မပြုဖို့မြန်မာအစိုးရစစ်တမ်းရုံးကထိုင်းအာဏာပိုင်တွေကတဆင့်ဟန့်တာမှုဟာပြည်သူစံတာကိုဟန့်တားရရောက်ကြောင်းဥက္ကဋ္ဌရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှာဖောင်တို့ကကြေညာပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေကရှာဖွေနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတရဲ့ကိုယ်ပိုင်ရှင်းနေဂျေးစကူလော့ကတော့ဥပဒေကျိုးဆောင်ဖွဲ့နေတဲ့အထူးစုံစမ်းစစ်ဆေးအဖွဲ့ဝင်တွေအကျိုးစီးပွားရပြပကဖြစ်နေရတယ်ရှိမရှိအစဉ်တစိုက်လေးလာသုံးသပ်ပြီးထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့လောရရင်အထူးစုံစမ်းစစ်ဆေးမှုမူလထံတိုင်ကျသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ Washington Post တင်စာကတော့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်နေတဲ့လက်ထောက်တွေမိသားစုဝင်တွေနဲ့သူတို့ကိုယ်တိုင်သူကိုယ်တိုင်အတွက်လူငင်းချမ်းသာဝင်ရနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့သမ္မတကအကြံပေးရာရှိတွေကိုညွှန်ကြားထားတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတရဲ့လူငင်းချမ်းသာဝင်ပေးနိုင်တဲ့အာဏာနဲ့ပတ်သက်လို့သမ္မတထွန့်ရဲ့ရှင်းနေတဲ့ဆွေးနွေးနေတဲ့အကြောင်းလဲနီးစပ်သူတွေကိုကိုကရေးသားခဲ့တာပါ။New York Times တင်စာကလည်းအထူးစုံစမ်းစစ်ဆေးဖော်ဝင်တဲ့အလုပ်ကိုင်းနဲ့နိုင်ငံရေးနောက်ကျောင်းအရာစုတွေကိုစုံစမ်းပြီးစုံစမ်းစစ်ဆေးလုပ်ငန်းကိုတိုက်ခါချဖို့ဓမ္မမောင်ရင်လည်းအထူးစုံစမ်းစစ်ဆေးမူလာကိုခြေပတ်နိုင်မဲ့အချက်လက်တွေရရှိနိုင်မှုသမ္မတရဲ့လက်ထောက်တွေကြိုးပမ်းနေတယ်လို့ဖော်ပြခဲ့ပါတယ်။တင်ရှားတဲ့အစိုးရရှင်းနေတွေစုံစမ်းရေးအရာရှိတွေပါဝင်တဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အဖွဲ့ကတော့ပြည်ကလေးနဲ့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာသမ္မတရဲ့လက်ထောက်တွေကရုရှားနဲ့ပတ်သက်မှုရှိမရှိစုံစမ်းနေကြတာပါ။သမ္မတထရန့်ရဲ့ဥပဒေကျိုးဆောင်အဖွဲ့ကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ငင်းဆန်ခဲ့ပေမယ့်အကြံပေးပုဂ္ဂိုလ်တစ်ယောက်ကတော့သမ္မတအနေနဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာအတိုင်းအတာနဲ့ပတ်သက်လို့သိလိုတဲ့ဆန္ဒရှိနေတယ်လို့အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့လုပ်ပိုင်ခွင့်အတိုင်းအတာကိုလည်းသိရှိလိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေအတွက်ပြည်ပကအရာရေးအလုပ်သမား90ကိုခေါ်ယူဖို့ပြည်ဝင်ခွင့်ဗီဇာရရှိရေးအလုပ်သမားဝန်ကြီးဌာနကိုထောက်ခံချက်တောင်းခံထားပါတယ်။သမ္မတထရန့်ရဲ့မဲဆွယ်ပွဲစီးယုံရေးကာလအတွင်းအမေရိကန်ကုမ္ပဏီတွေအနေနဲ့အမေရိကန်အလုပ်သမားတွေကိုပဲငှားရမ်းကြဖို့တိုက်တွန်းခဲ့တဲ့မူဝါဒအရအမေရိကန်ပြည်တွင်းဖြစ်ကိုအားပေးရေး Made in America ဒီသတင်းပတ်အဖြစ်အင်ဖြူတော်ကသတ်မှတ်ထားချိန်မှာပဲပြည်ပအလုပ်သမားတွေငှားရမ်းခွင့်ရဖို့တောင်းခံခဲ့တဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ Florida ပြည်နယ်တောင်ပိုင်းကသမ္မတထရန့်ပိုင်ဆိုင်တဲ့မာအလာဂို Club နဲ့အနီးအနားမှာရှိတဲ့ဂေါက်ကွင်းတွေမှာလိုအပ်တဲ့အလုပ်သမားတွေအတွက် H2B ပြည်ဝင်ခွင့်ဗီဇာရရှိဖို့ကြိုးပမ်းနေတာဖြစ်ပါတယ် H2B ဗီဇာကတော့စိုက်ပျိုးရေးကဏ္ဍမဟုတ်တဲ့အလုပ်ငန်းတွေမှာအမေရိကန်အလုပ်သမားတွေမလုပ်နိုင်တဲ့အလုပ်တွေအတွက်ပြည်ပအလုပ်သမားတွေကိုယာယီခေါ်ယူခွင့်ပြုတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားဖြစ်ပါတယ်။မာလာဂို Club ကတော့ထမင်းချက်စပွဲထိုးနဲ့တန်ရှင်းရေးဝန်ထမ်း90လောက်နဲ့ဂေါက်ကွင်းအတွက်ထမင်းချက်6ရောက်ခေါ်ယူဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လွာတွေကိုတော့အလုပ်သမားဝန်ကြီးဌာနကထောက်ခံချက်ပေးရပြီးအမိမြေလုံခြုံရေးဝန်ကြီးဌာနကဗီဇာကိုထုတ်ပေးရပါတယ်။သမ္မတ Trump ကတော့ H2B ယာယီပြည်ဝင်ခွင့်ဗီဇာအစီအစဉ်ကို6,600ကနေ8,100အထိအကြိမ်တစ်ကြိမ်တစ်ခါအဖြစ်တိုးပြီးထုတ်ပေးဖို့ဒီသတင်းပတ်အစောပိုင်းမှာကြေညာထားပါတယ်ရှင်။
ရှေ့ဂျေရုဆလင်ရဲ့မှာပြစ်ခတ်ဖြစ်ခဲ့ရတာကပါလက်စတိုင်းသားတယောက်ပြစ်သက်ခံခဲ့ရကြောင်းပါလက်စတိုင်းအာဏာပိုင်ကပြောပါရယ်ရက်စ်အာမတ်ရဲ့မှာပြစ်ခတ်မှုဖြစ်ခဲ့ကြောင်းပါလက်စတိုင်းဝန်ကြီးဌာနကပြောပေမဲ့ဘယ်သူကပြစ်တာလဲဆိုတာတော့မပြောပါဘူးအစ္စရေးနိုင်ငံကလုံခြုံရေးအစီအစဉ်တစ်ချောင်းပါလက်စတိုင်းနေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကထိတ်ထိတ်ရင်ဆိုင်မှုတွေဖြစ်နေချိန်မှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါအစ္စရေးရဲ့တပ်ဖွဲ့ကတော့ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဂျေရုဆလင်ကဘာသာရေးရအတွက်မြတ်ထားတဲ့နေရာမှာအသက်50ရောက်မွတ်စလင်မျိုးသားတွေဝတ်ပြုခွင့်မပေးဘူးဒီကနေ့ပဲတားမြစ်လိုက်ပါတယ်အာရတနာသမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရဲရှိနေသေးဆုံးခဲ့ပြီးတော့လုံခြုံရေးကိရိယာတွေတက်ဆင်ထားရာ Old City မြို့အောင်နီမှာလုံခြုံရေးဆောင်ချက်တွေပို့ချက်ထားတဲ့အကြောင်းလဲအစ္စရေးရဲ့တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါအခုလောလောဆယ်မှာတော့မွတ်စလင်နဲ့ဂျူးလူမျိုးတွေအတွက်ဘာသာရေးရာထွတ်မြတ်ထားတဲ့နေရာ Old City နဲ့တံပင်မောက်ဝတ်ပြုဆောင်တဲ့နေရာမှာအသက်50နဲ့အထက်အမျိုးသားတွေကဝင်ဝင်ပြုမှာဖြစ်ပြီးအမျိုးသမီးတွေကတော့အသက်အရွယ်မကြီးဝင်ဝင်ရှိတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားပါတယ်
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရော့ကြပြီးနောက်ဆုံးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ဖို့အတွက်စစ်ဘက်ဆိုင်ရာဆွေးနွေးမှုတွေလုပ်သွားဖို့ကန့်လန့်ထားတာကိုမြောက်ကိုရီးယားအနေနဲ့အမြန်ဆုံးလက်ခံဖို့တောင်ကိုရီးယားအစိုးရကဒီကနေ့တိုက်တွန်းလိုက်ပါတယ်။နှစ်ဖက်စစ်တပ်ကြားဆွေးနွေးဖို့အပြင်1950ပြည်နှစ်ကနေ53ခုနှစ်ထိကိုရီးယားစစ်ပွဲကြောင့်ကွဲကွာခဲ့ရတဲ့နှစ်ဖက်မိသားစုတွေခဏတာပြန်လည်ဆုံတွေ့ခွင့်ပေးတဲ့အစီအစဉ်ကိုလည်းရှစ်လထဲမှာပြန်လည်စတင်နိုင်အောင်တီးခြားဆွေးနွေးမှုတွေလုပ်သွားဖို့တောင်ကိုရီးယားအစိုးရကကန့်လန့်ထားတဲ့အပေါ်မှာမြောက်ကိုရီးယားဘက်ကတည်ဝင်တုံ့ပြန်တာမရှိသေးပါဘူး။ဒါကြောင့်လုံခြုံရေးတည်တင်းကြပ်ကြပ်ချက်ထားတဲ့ကိုရီးယားနှစ်နိုင်ငံနယ်စပ်ဖမှုဂျိုစစ်မဲ့ဇုံမှာဒီကနေ့ဇွန်လ21ရက်နေ့ဆွေးနွေးပွဲတွေလှုပ်သွားဖို့ဆိုတဲ့တောင်ကိုရီးယားရဲ့ကနဦးကမ်းလှမ်းချက်ဖြစ်လာဖို့မလွယ်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ရေးတင်းမာမှုတွေရော့ချပြီးစစ်မဲ့ဆိုင်ရာဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးဟာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အရေးတကြီးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗင်နီဇွဲလားနိုင်ငံမှာအရသားတွေကိုအကွက်ချက်ချက်အပြစ်ပေးအရေးယူနေတာတွေအစိုးရရဲ့အကြမ်းဖက်ဝါဒဆွဲလို့ရတဲ့နဲ့တမန်နီကိုလတ်စ်မာဒူရိုအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့ယာရုကနှုတ်ထွက်ချောင်းကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားအကြီးအကဲတန်တမန်တူကကြီးညာလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံဟာပြုတ်ကွဲပျက်စီးနေတဲ့တိုင်းပြည်စင်ကိုရရှိနေပြီးဥပဒေမဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရကိုဥဆောင်နေသူတမန်မာဒူရိုဟာလည်းတာဝန်နဲ့မထိုက်တန်သူတူဖြစ်ကြောင်းမနစ်ညာက AP သတင်းဌာနနဲ့မြန်မြန်ကမ်းမှာတန်မှုကြီး SCS မာဒီနာကပြောဆိုလိုက်တာပါ။ဆိုပါစီတရက်နဲ့တိုင်းပြည်တာဝန်တွေကိုဆောင်ရွက်သွားနိုင်အောင်တမန်ရာထူးကထွက်ပြေးဖို့လဲသဘောပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူနိုင်ငံတကာရှင်းနေတူဦးလည်းဖြစ်တဲ့တန်မှုကြီးမာဒီနာကတောင်းဆိုခဲ့ပါတယ်။ကိုယ်တော်ကဆိုင်ရာဗင်နီဇွဲလားတမန်ကြီးကတော့ယူသားမှုမရှိတဲ့အတွက်တမ်မူကြီးမဒီနာကိုယာရူကဖယ်ရှားလိုက်ကြောင်းပြောဆိုခဲ့တာပါ။တမန်မာဒူရိုဆိုအကိုအထွေထွေသိမ်းမှတ်ဖို့အတိုက်ခံတွေကလှုပ်ဆော်ခဲ့တဲ့မနေ့တုန်းကတော့ဗင်နီဇွဲလားနိုင်ငံတဝန်းကမြို့တွေမှာတစ်ပင်တွေဝါယာကြိုးတွေအမိုက်ထရိုက်တွေပရီဘောကပစ္စည်းတွေနဲ့လမ်းတွေကိုပိတ်ဆို့တားဆီးပြီးဗင်နီဇွဲလားနိုင်ငံသားတွေဆန္ဒပြခဲ့ကြပါတယ်။တချို့နေရာတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်ထိတ်ရင်ဆိုင်မှုတွေဖြစ်ခဲ့ကြတာပါ။မြန်မာမှာအဝတ်စီးထားတဲ့လူငယ်အုပ်စုတွေကလမ်းပေါ်မှာရှိတဲ့အတားအဆီးတွေကိုမိရှုဖျက်ဆီးပြီးလုံတန်းရဲတွေကိုခဲရဲနဲ့ပြစ်ပောက်ခဲ့ရမှာလူငယ်ရဲတပ်ဖွဲ့တွေကလည်းမျက်ရည်ယိုပုံးနေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်။ Caracas မြို့စုံကဆန္ဒပြပွဲတစ်ခုမှာတော့သူထွက်တံရုံပြစ်ခတ်တွေဖြစ်ပွားခဲ့ရမှာအသက်24နှစ်အရွယ်လူငယ်တဦးသေဆုံးမှုပြီး3ဦးထဏ်ရရသွားတဲ့အကြောင်းအစိုးရရှိနေုံကသတင်းထုတ်ပြန်ခဲ့တာပါ။ဆိုအဆန့်ချီဆန္ဒပြသူတွေကရေကင်းစကန်တွေကိုမီးတင်ရှို့ခဲ့တယ်လို့ဆန္ဒပြပွဲအတွင်းလူများပြလဲဖမ်းဆီးခံခဲ့ကြရပါတယ်
။ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်နဝါရှာရစ်ရာဒုကဖယ်ရှားခံရပြီးနိုင်ငံရေးလှုပ်ခွင့်မရှိတော့တဲ့အထိဖြစ်နိုင်တဲ့အမှုနဲ့ပတ်သက်လို့တရားရုံးချုပ်ကဒီကနေ့ပဲအပြစ်သက်ကြားနာခဲ့ပါတယ်။စီရင်ချက်ပဲတော့ချမလဲဆိုတာကတော့တရားသူကြီး၃ပါးအဖွဲ့ကပြောဆိုမသွားခဲ့ပါဘူး။ဝန်ကြီးချုပ်ရှာရစ်နိုင်ငံရေးလှုပ်ခွင့်ပေးသင့်မပင်သင့်ဆိုတာလဲစီရင်ချက်ထဲမှာထက်သွင်းစဉ်းစားမှဖြစ်ကြောင်းတရားသူကြီးတူကကတိပေးခဲ့တာပါ။မိသားစု၈နေကတော့အမအရွေးတစုံတရာလုပ်ခဲ့တာမရှိကြောင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်အတိုင်းသတင်းတပတ်ကြာကြားနာမှုတွေမှာထပ်တလဲလဲပြောဆိုခဲ့တာပါဥပဒေကြောင်းအရရောဖွဲ့စည်းပုံအခြေခံဥပဒေအရပါခန့်ခိုင်းလုံလုံခုခံနိုင်တဲ့အခြေအနေမှာရှိတယ်လို့ယုံကြည်ကြောင်းလဲဝန်ကြီးချုပ်ရဲ့သားသမီး၃ယောက်အတွဲအကျိုးဆောင်ပေးနေတဲ့ရှင်နေဆာလမန်အကရမ်ရာဂျက်ကပြောပါတယ်ဝန်ကြီးချုပ်မိသားစုပေါ်တရားစွဲဆိုခဲ့တဲ့အတိုက်ခံ Tariq E. Inshraf ပ ါတီရဲ့အကျိုးဆောင်ရှင်တွေကတော့ဝန်ကြီးချုပ်ကိုနိုင်ငံရေးလှုပ်ခွင့်တားမြစ်ခံရလိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုခဲ့ကြပါတယ်။ဝန်ကြီးချုပ်ဟာတိုင်းပြည်နဲ့အောက်လွှတ်တော်မိန့်ခွန်းတွေမှသာမကတရားရုံးမှာလည်းလိမ့်လည်ထွက်ဆိုခဲ့တာတွေကိုတရားလိုရှင်းတွေကတရားခွင်မှာတင်ပြနိုင်ခဲ့တာကြောင့်ဝန်ကြီးချုပ်ကိုနိုင်ငံရေးလှုပ်ခွင့်တားမြစ်ရလိမ့်မယ်လို့လုံခြုံရေးအဆောင်အကျတွေထူးထူးထပ်ထပ်ချထားတဲ့တရားရုံးချုပ်အပြင်ဘက်မှာတိုက်ခန့်ပါတီပြောခွင့်ရသူဖာဝါဟူစင်ချောင်းဒရီကပြောဆိုခဲ့တာပါ။ဝန်ကြီးချုပ်အမှုရှုံးခဲ့မယ်ဆိုရင်တော့အာနာယပါကစ္စတန်မွတ်စလင်လိဂ်အန်ပါတီအနေနဲ့အစားထိုးသူတူအူကိုလွှတ်တော်ထဲကနေရွေးချယ်ရမှာဖြစ်ပြီး2018ဇွန်လမှာအကုံဆုံးမဲ့ဝန်ကြီးလက်ရှိဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့လက်ထောက်တချို့ကတော့လွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲတွေအချိန်ဆကျင်းပကောင်းကျင်းပနိုင်ကြောင်းအရေးမွဲပြောဆိုထားပါတယ်ရှင်။
ဒီနေ့ငယ်ရှိပင်ကဆက်တော့ဆိုင်တစ်ခုမှာဒီကနေ့မနေ့ပိုင်းတန်ခွေပောက်ခွဲမှုတစ်ခုဖြစ်ရာကလူနှုံးဦးသေဆုံးပြီး55ယောက်ထဏ်ရာရသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဒီနေ့ငယ်ရှိပိုင်းရှချမ်းပြည်နယ်မြို့တော်ဟန်ကျိုးမြို့ကဆက်တော့ဆိုင်ပောက်ခွဲမှုမှာအသက်မသေချန်နေသူတွေက12ယောက်ထဲမှနည်းဟာဒဏ်ရာပြင်းထန်ကြောင်းလဲဒေသခံအာဏာပိုင်ကပြောဆိုခဲ့တာပါပောက်ခွဲမှုကြောင့်မိလောင်ကျမ်းမှုဖြစ်ပွားခဲ့တာလို့မိသက်သမားတွေကအလင်းမြန်နှင်းတက်နိုင်ပြီးရဲတပ်ဖွဲ့ကတော့အခင်းဖြစ်ရာနေရာအနီးနားတစ်ဝိုက်မှာသွာလာမှုတွေကိုကန့်သတ်လိုက်ပါရယ်ကားတွေစပိန်တွေစိုက်ကယ်တွေနဲ့ဖြတ်တန်းသွာလာရာအဓိကလမ်းမကြီးတစ်ခုမှရှိတဲ့စားတောက်ဆိုင်မှာပောက်ကွဲမှုဖြစ်တဲ့အချိန်ဗီဒီယိုမှတ်တမ်းတွေနဲ့အင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။နိုင်ငံပိုင် CCTV ရုံးမြင့်တန်ကြားမှာတော့မိလောင်ကျွမ်းထားတဲ့လူနေရပ်ကွက်ထဲကစားတောက်ဆိုင်မျက်နှာစာကိုပြတ်တာခဲ့တာပါ။ပောက်ကွဲမှုဖြစ်ပေါ်တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်
။ Green နိုင်ငံ Ghost ကျွန်းမှာဒီကနေ့မနေ့ခင်က 6.9 ပြင်းအားရှိတဲ့ငလျင်လှုပ်တာကြောင့်လူနှုတ်ဦးထမင်းနဲ့သေဆုံးပြီးတရားကြောဒဏ်ရခဲ့ပါတယ်။သေဆုံးသူနှုတ်ဦးဟာတူရကီနဲ့ဆွီဒင်ကနိုင်ငံခြားသားခီးသွားနှုတ်ဦးဖြစ်တယ်လို့ Greek အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့နာမည်အသေးစိတ်ကိုတော့မပြောပါဘူး။ဒဏ်ရာပြင်းထန်သူ9ဦးထမင်းနဲ့ရှိပြီးတော့သူတို့တွေကို Creek ကျွန်းကစစ်ရုံတစ်ခုကိုရဟယင်နဲ့ပို့ဆောင်ခဲ့ပါတယ်။ Greek နိုင်ငံ Ghost ကျွန်းအရှိပဲ 16.2 ကီလိုမီတာအကွာနဲ့တူရကီကအဓိကအပန်းဖြေစခန်း Bodrum ကနေဆိုရင်တော့တောင်ဘက် 10.3 ကီလိုမီတာလောက်မှရှိတဲ့ဒီ AGN ပင်လယ်ထဲက Greek နဲ့ Turkey ခီးသွားတွေအလားများတဲ့နေရာတွေအနီးမှာငလင်အဓိကဗဟုပြုလုပ်ခဲ့တာပါ။နောက်ဆက်တွဲငလင်တွေထပ်ပြီးလှုပ်လာနိုင်တဲ့အပေါ် Turkey အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကသတိပေးထားပါတယ်ရှင
်
။ဇူလိုင်လ21ရက်တောက်ကြနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးမဲ့သတင်းလွှာတွေသတင်းဆောင်မတွေထဲမှာတော့ကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်အရင်ဆုံး The Voice Weekly Channel သတင်းတောက်တွေရဲ့အမှုအခြေအနေကိုပြောပြပါမယ်။ပြည်ထောင်စုမေလာကလေးက The Voice Weekly Editor ချုပ်ဦးကျော်မင်းဆွေနဲ့စောင်းပါရှင်ပြည်သူ့ဆာကိုကိုမောင်တို့ကိုသတင်းမီဒီယာဥပဒေနဲ့ပါအရေးယူပေးဖို့တက်မတော်ဘက်ကဗဟန်တရားရုံးကိုဦးတိုက်လျှောက်ထားမှုကိုလက်ခံစစ်ဆေးဖို့တရားရုံးကသဘောတူလိုက်ပါတယ်။ဦးကျော်မင်းဆွေကိုတော့ဆက်သွယ်ရေးဥပဒေပုံမှန် 66 ဂါကြီးနဲ့ဆက်လက်အရေးယူထားတာကိုဖျက်သိမ်းပေးဖို့တိုင်းဒေသကြီးတရားရုံးမှာတင်ပြသွားမယ်လို့တရားစွဲဆိုခံထားရသူရဲ့ရှေ့နေဘက်ကပြောပါတယ်။သတင်းအပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်။
ကြည်တော်စုတစ္ဆာဆိုတဲ့သေယောစာရေးသားဖော်ပြခဲ့တဲ့အတွက် The Voice Weekly Editor ချုပ်ဦးကျော်မင်းဆွေနဲ့စောင်းမရှင်ပြည်သူ့ရှာကိုကိုမောင်တို့ကိုသတင်းမီဒီယာဥပဒေနဲ့ပါအရေးယူပေးဖို့တက်မတော်ဘက်ကတိုင်ကြားထားမှုအပေါ်တရားရုံးကလက်ခံခဲ့တာနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးခင်မောင်မြင့်ကအခုလိုပြောပါတယ်
။ Commission ထွန်းရဲ့တိုင်ကြားချက်ကိုတရားရုံးကလက်ခံပြီးတော့မှတိုင်ကြားခံရသူဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့အပေါ်ကိုသတင်းမီဒီယာဥပဒေပေါ်25ခါခွေးအရာဆက်လက်စစ်ဆေးမယ်ဆိုတဲ့အမိန့်ဖြစ်ပါတယ်။ဒီနေ့ယုံကျင်းမှာအဲ့ဒီအမိန့်ကိုဒါတရားသူကြီးကဖတ်ကြားရှင်းလင်းပြပါတယ်။ပြီးတော့မှယုံကျင်းရဲ့အဖြစ်နဲ့လာမယ့်ဇူလိုင်လ28ရက်နေ့မနက်10:00နာရီမှာအမှုနှစ်မှုလုံးကိုစစ်ဆေးသွားဖို့ရှိပါတယ
်။မေလ18ရက်နေ့ကလေးကတက်မရိုဘက်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့ကိုစက်သွေးရီဥပဒေပုံမှန် 66 ကနေအရေးယူပေးဖို့ဗဟန်ရဲစခန်းကိုတင်ပြခဲ့သလိုသတင်းမီဒီယာဥပဒေပုံမှန် 25 ခါခွေးနဲ့ပါအရေးယူပေးဖို့ဗဟန်တရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။တူညီတဲ့အကြောင်းကိစ္စရက်တစ်ခုတည်းအပေါ်တရားလိုတယောက်တည်းကရဲစခန်းမှာရောတရားရုံးမှာပါဥပဒေနှစ်ခုနဲ့အရေးယူပေးဖို့တိုင်ကြားတာဟာတည်ဆဲဥပဒေနဲ့ဆန့်ကျင်နေသလိုရဲတပ်ဖွဲ့ဘက်ကလည်းဒီအမှုအပေါ်စစ်စစ်ဖို့ပြက်ကွက်ခဲ့တာမို့ဆက်သွေးရေးဥပဒေပုံမှန် 66 ခါနဲ့တရားစွဲဆိုထားမှုကိုဖျက်သိမ်းပေးဖို့တိုင်းဒေသကြီးတရားရုံးကိုတင်ပြတော်မယ်လို့ရှေ့နေဦးခင်မောင်မြင့်ကပြောပါတယ်။
တရားစွဲဆိုသူကလည်းသူ့ရဲ့ဥပဒေအခွင့်အရေးကိုလွန်လွန်ကျွံ့ကျွံ့သုံးတယ်ပေါ့နော်။တရားစွဲဖွဲ့စည်းဖြစ်တဲ့ရဲတပ်ဖွဲ့ဘက်ကလည်းပဲတိုင်ကြားလာတဲ့အမှုတိုင်းကိုသူလက်ခံဖို့မလိုဘူး။စီစစ်ဖို့ပြက်ကွက်ခဲ့တယ်ပေါ့နော်။ဒိမီဒီယာသမားတယောက်ကို သတင်းမီဒီယာဖော်ပြချက်တစ်ခုအရာတရားစွဲလာရင်သတင်းမီဒီယာကောင်စီမှာရည်ယူခြင်းရှိမရှိအခြားတရားရုံးတွေမှာတင်ကြားထားခြင်းရှိမရှိစီစစ်ဖို့လိုအပ်တာပေါ့မစီစစ်ခဲ့ဘူးဆော့ရှော့ကကြီးမတင်ခင်မေလ28ရက်နေ့မှာကလေးကရဲမှလည်းတိုင်ထားတယ်တရားရုံးကိုလည်းတိုင်ဥတိုက်လျှောက်ထားတယ်ဆိုရဲကသိနေခဲ့ပြီသိနေခဲ့ပြီဟေ့ဆိုရင်ကျင်းမတိုင်ထားတဲ့အမှုကပိတ်ကိုပိတ်ရမယ်ဥပဒေရ။ဒါပေမဲ့အဲ့ဒါကိုမပိတ်ခဲ့ဘူး။မပိတ်ခဲ့တဲ့အတွက်ဒီအမှုကြီးကဒီတရားရုံးကိုဆွတ်တင်လိုက်တဲ့ထောက်ချောက်ကကြီးနဲ့ဆွတ်တင်လိုက်တာဒီလုံးဝကိုတည်စေဥပဒေကိုဆန့်ကျင်ပြီးတော့ဒါတရားစွဲဆိုတင်ပို့ထားတာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကပြည့်ဖြတ်ပေးဖို့လိုအပ်တဲ့အတွက်ကျွန်တော်လျှောက်ထားသွားမှာဖြစ်ပါတယ်ခင်ဗျ။
ကြည်တော်စုသစ္စာဆောင်းပါရှင်ပြည်သူ့ရှာကိုကိုမောင်ကိုတော့ဇွန်လ16ရက်နေ့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်တုန်းကစက်သွေးရီဥပဒေပုံမှန်66ကားနဲ့တရားစွဲဆိုဖို့မသင့်ဘူးဆိုတော့စက်သွေးရီဝင်ကြီးဌာနရဲ့မှတ်ချက်နဲ့အမှုကိုပတ်လက်ပေးခဲ့တာဖြစ်ပြီးဦးကျော်မင်းဆွေကိုတော့ဆက်လက်တရားစွဲဆိုထားတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးအစကတည်းကသတင်းမီဒီယာဥပဒေနဲ့တာအရေးယူပေးဖို့တိုင်ကြားရမယ့်အစားစက်သွေးရီဥပဒေပုံမှန်66ကားနဲ့တရားစွဲဆိုတာမဖြစ်သင့်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။ဟိုငကိုတဲ့ကသတင်းစွဲတင်တာလေ။ဒါပေမဲ့ဟိုမလို့အပ်ပင်နေပြောမလားသူတို့ကဟိုလက်စားချေခြင်းလို့အဲ့လို66ကကြီးနဲ့တွေ့ထားတယ်အခုတခါအခုကတော့ယူဆချက်ကတော့ဒီသောင်းမရေးတဲ့သူကိုပါဟိုပြည်တံကြခံရအောင်လုပ်တဲ့သဘောပေါ့လေဒီတော့စပြီးတော့စွဲတင်ကလေးက66ကမဟုတ်ပဲနဲ့ဒီစွဲမယ်ဆိုရင်တော့ဒီပုံမှန်နဲ့ပဲစွဲတင်တယ်လို့ကျွန်တော်ထင်တယ်အခုကတော့66ကကိုလည်းတွေ့ရတယ်သောင်းမရှင်က66ကမှာဟိုဒီလွတ်သွားတော့သူတင်တာမဟုတ်ဆိုတဲ့ဟာမျိုးနဲ့လွတ်သွားတော့အခုဒီဟာနဲ့ထပ်ဆွဲတယ်လို့အဲ့လိုမျိုးယူဆစရာရှိတာပေါ့နော
်လက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာသမားတွေကိုစက်သွေးရေးဥပဒေပုံမှန်66ကားနဲ့ဖမ်းဆီးအရေးယူတာတွေပိုများလာတာမို့သတင်းလွတ်လပ်ခွင့်ကျဆင်းလာတယ်လို့လည်းသူကပြောပါတယ် The Voice Weekly Editor ချုပ်ဦးကျော်မင်းဆွေအနေနဲ့အချုပ်ထဲကနေပဲအမှုကိုဆက်လက်ရင်ဆိုင်နေရတာဖြစ်ပြီးအာမခံလျှောက်ထားမှု9ကြိမ်တိတိပယ်ချခံထားရတာလည်းဖြစ်ပါတယ်လက်ရှိ NLD အစိုးရလက်ထက်စက်သွေးရေးဥပဒေနဲ့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု6မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်
။မမြင့်မြတ်ခိုင်ပြောပြခဲ့တာပါရှင်။အခုရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးဘာကြောင့်ပြတ်ခဲ့ရသလဲဆိုတာကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုခွင့်မပြုဖို့မြန်မာအစိုးရစစ်တမ်းရုံးကထိုင်းအာဏာပိုင်တွေကိုဟန်တာခိုင်းခဲ့တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလွှဲကူအောင်လုပ်ရမှာပဲပြည်သူတွေရဲ့စန္ဒာကိုဟန်တာရရောက်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီဥက္ကဋ္ဌဆက်ရွစစ်ကပြောပါတယ်မြမတမရောအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကော်မတီဥက္ကဋ္ဌကပြောခဲ့တာပါဒီကနေ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့မက်ခင်ဖြူရီကတင်ပြထားပါတယ်ရှင
်မြို့သားပြည်နယ်တင်းမြင့်ကြီးနဲ့ညီငယ်ကြီးတွေရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာဒီလ20ရက်နေ့ကနေ22ရက်နေ့အထိကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုထိုင်းအာဏာပိုင်တွေအနေနဲ့ခွင့်မပြုဖို့မြန်မာဆိုရစစ်တမ်းရုံးကတောင်းဆိုခဲ့တာကြောင့်ဒီစည်းဝေးကျင်းပဖို့အဆင့်သစ်ပြင်ဆင်ခဲ့ပြီးတော့မှအစည်းအဝေးကိုဖျက်ပစ်လိုက်ရတာဖြစ်ပါတယ်မြန်မာစစ်တမ်းရုံးကနေတဆင့်ဒီစည်းဝေးကိုအခုလိုဟန့်တာတာဟာပြည်သူတွေရဲ့စံနာနဲ့ငြိမ်းချမ်းရေးကိုစန့်ကျင်ရာရောက်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဆက်ယူဆက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်ကော်လံပန်ကွန်စီရဲ့ယူနေတဲ့ก็บ่มันเป็นทางเสาบนเมืองเหมาคมอันเขาห้ามกันเลยมันก็ตุ้มเตอร์โหดแต่บนเมืองของ
จันทร์โรสีเสื้อชิวเอสุขไฟมู่อ่ะอะไรตัวเราจันทร์โรชันพิจิตรุ่งเรียดีไซน์สันนะอายาสสุขไฟมู่ที่ลาลาเล็กที่เด็ดแต่จำรู้คุณลุงจันทร์โรสีเวกหันตาจริงอะไรพิจิตรุ่งเรียสันนะกูพิเศษเสียเลยลูก
CSSU ရဲ့အစည်းအဝေးကိုဟန်တာရတာနဲ့ပတ်သက်လို့မြန်မာတယုံဘက်ကပေးလာတဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့လည်းဥက္ကဋ္ဌဆက်ပြစ်ကပြောပါတယ် CSSU အနေနဲ့အမျိုးသားပြည်လည်တင်းမြဲရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကထားလှုံ့ဆော်နေတာဖြစ်ပြီးတော့တနင်္ဂနွေလုံးအဖြစ်ခက်ရစရေးသဘောတူစာချုပ် NCA ကိုချိုးဖောက်လှုံ့ဆော်တာမဟုတ်ဘဲမြန်မာစစ်တပ်ဘက်ကဟန်တာလာတာကသာ NCA ကိုချိုးဖောက်တာဖြစ်တယ်လို့ဆက်ယူဆက်ကပြောပါတယ
်ဟောမှခံချင်းနဲ့ဘယ်လိုဟောခံဖြစ်ကြလဲ
ကိုယ်လိုကျွန်တော်တို့လာပြီးတော့ဟန်တာတဲ့နေရာမှာသူတို့က NCA သဘောတူချက်ကိုဖောက်ဖြတ်တဲ့ကြော်လွားတယ်လို့ပြောပါတယ်
။နောက်ကျနေနဲ့ကိုယ်ကမှန်းနဲ့ဟောက်ကိုခရင်ခေါ်ကြည့်ကြံဒီတပ်တော်ကယွန်းဘူးဆံ
တို့ကျွန်တော်တို့ပြန်ပြီးတော့တွေ့ဆုံဆွေးနွေးကြမယ်ဆိုရင်လည်းကျွန်တော်တို့ဒီတက်မတော်အနေနဲ့ဘာကြောင့်မလို့ဒီလိုဟန့်တားလဲဆိုတဲ့အကြောင်းပြချက်ကိုကျွန်တော်တို့လည်းအားကြားချင်ပါတယ်ကြားသိလို့ပါတယ
်အကြောင်းပြချက်ခေါ်လာမှဘူဆောင်ခေါ်နဲ့မှန်နည်းကြီးကကိုနေ
အတူအကြောင်းကြားလာတဲ့အချက်နဲ့ချက်ပေါ့နော်ဒီဆိုဆိုပြောသလိုဒီရွေးကောက်ပွဲဟန့်တားအဆန့်ကျင်နာတော့ဒီလက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေပါတယ်ဆိုတာဒါခင်မာတဲ့အကြောင်းပြချက်မဟုတ်
CSSU စီဝေးကိုဟန့်တားခဲ့တာနဲ့ပတ်သက်ပြီးတော့အမျိုးသားပြည်နယ်သိမ်းမြေရေးနဲ့ငင်းကြေးရေးဗဟုဌာန NRPC ကိုဆက်သွယ်မေးမြန်းတဲ့အခါမှာဒီကိစ္စကိုအစိုးရဘက်ကတော့ဘာမှမသိပဲတက်မတော်ကတိုက်ရိုက်ဟန့်တားခဲ့တယ်ဆိုတာသိခဲ့ရတယ်လို့လည်းဒီ CSSU ဥက္ကဋ္ဌဆက်ပြစ်ဆက်ကပြောပါတယ်လက်ရှိအခြေအနေတွေကိုကြည့်ရင်မြန်မာစစ်တပ်ဟာ NC ပါသဘောတူညီချက်တွေနဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုတာကိုတွေ့နိုင်တယ်လို့လည်းသူကပြောပါတယ်အခုဖြစ်ရတဲ့ညဉ့်ညည်းဖော်ဆောင်တဲ့နေရာမှာစစ်တပ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်စေတယ်လို့လည်းဒီနေ့သတင်းစာရှာဆက်ပြုဆက်ကပြောဆိုသွားပါရရှင်
။မကင်ပြူထွေးပြောပြသွားတာပါရှင်။အခုမိုးလေဝသသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။ဇူလိုင်လစံကရဲကဆလာတဲ့ဒီနေ့ရဲ့မိုးရာသီပထမကမြေကြီးကြီးချိန်မှာသေဆုံးသူ2ဦးရှိခဲ့ပြီးမြန်မာပြည်အနှံ့မှာရေဘေးတင့်သူပြည်သူပေါင်း9000နီးပါးအေယာဝတီတိုင်းဒေသကြီးမှာစိုးရိမ်ရေမှတ်အထက်မှာရှိနေပြီးလာမယ့်သတင်းပတ်အတွင်းအေယာဝတီနဲ့ချင်းတွင်းမြေပြန်တက်လာနိုင်တဲ့အကြောင်းမိုးစလဌာနကခန့်မှန်းထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီနေ့မိုးရာသီမှာရေကြီးရေရှမ်းမှုအဓိကကြုံတွေ့ရတဲ့ဒေသတွေကတော့စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်တို့ဖြစ်ပါတယ်ချင်းတွင်းအေယာဝတီနဲ့တန်လွင်မြစ်ရေကြီးတာကြောင့်ဇူလိုင်လဆန်းကဒီနေ့အထိရေဘေးသင့်ပြည်သူ9000လောက်ရှိပြီးမကွေးတိုင်းမှာအဆိုးအဝါးဆုံးခံစားရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပါတယ
်လောလောဆယ်ကတော့တနိုင်ငံလုံးအနေအထားမျိုးနဲ့ကျွန်တော်တို့ရှိတာတော့9000ပတ်ဝန်းကျင်လောက်ရှိတာပေါ့ဗျာရေဘေးသင့်တဲ့နေရာတွေကစကိုင်းတိုင်းဒေသကြီးတွေပါဆိုလို့ရှိရင်ဟိုခန်းတီမော်လိုက်ငင်းကြီးနောက်မုံရွာပေါ့အကျလေးဝလည်း2000ကျော်ရှိတယ်ဆိုတော့1000ကျော်လေးတွေပေါ့ဗျာဒါကျွန်တော်တို့မကွေးတိုင်းဒေသကြီးမှာရေစကြိုက1000ကျော်တယ်ကမခုတ်ကူက3000ကျော်တယ်နောက်မင်းဘူးက4000ကျော်ရှိတယ်ပေါ့နော်နောက်ဘကူတိုင်းဒေသကြီးမှာတော့လောလောလတ်လတ်ဖြစ်နေတာကပထောင်းရဲ့ကြည်ရဲ့မိုးညူဘက်မှာပေါ့နော်ဒီဒီနယ်ဘက်ကဆိုင်းဝဲတို့အီယာတွေကတော့လောလောဆယ်ဓနုပြူတို့မောကတထုံတို့ဘာတို့ကတော့နည်းနည်းလေးတွေပါပဲက
ဒီကနေ့အထိရေကြီးတာကြောင့်စကိုင်းတိုင်းဒေသကြီးခန်းတီမှာတယောက်နဲ့ချင်းပြည်နယ်တွန်းဆက်မှာတယောက်သေဆုံးခဲ့ကြောင်းလည်းပြောပါတယ်သေဆုံးသူတွေအတွက်လူကယ်ပြန်ဝင်ကြီးဌာနကတယောက်ကိုကြက်ငွေ3သိန်းစီထောက်ပံ့ပေးတယ်လို့ရေဘေးသင့်ပြည်သူတွေကိုလည်းစားနပ်ရိက္ခာနဲ့ကယ်ဆယ်ရေးပစ္စည်းတွေထောက်ပံ့ပေးတာကြောင့်ဆက်ပြောပါတယ
်ကျွန်တော်တို့အမျိုးသားတဝါဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီရှိသလိုဒီနယ်တိုင်းတွေမှာလည်းကျွန်တော်တို့ကဒီအဖွဲ့တွေရှိတယ်အဲ့ဒီတဝါဘေးစီမံခန့်ခွဲမှုအဖွဲ့တွေကလည်းထောက်ပံ့တယ်လို့ကျွန်တော်တို့ကြီးကလည်းထောက်ပံ့တာပေါ့အဲ့တော့ကျွန်တော်တို့ကဆန်ရိတ်ခါဘူးထောက်ပံ့ရေးပစ္စည်းတွေလည်းကျွန်တော်တို့ကထောက်ပံ့တယ်စုစုပေါင်းကျွန်တော်တို့ထောက်ပံ့တဲ့ဥစ္စာကဖိတ်1100ရှိတာပေါ့
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကအေယာရီတိုင်းဒေသကြီးကအချို့ဒေသတွေမှာမြေကြီးဟာစိုးရိမ်ရေမှအထက်ရှိနေစေပဲလို့ပြောပါတယ
်စင်္ဒရာနဲ့သမောကတော့သူကစိုးရိမ်မှတ်တယ်မှာသူကနှစ်ပေနီးပါးတော့ရှိနေပြီပေါ့နော်ဒီနောက်၃ရက်တွင်တော့သူကတော့ပေဝတ်တော့ကြာနိုင်တယ်ပေါ့နော်။အတိုင်းအကြောင်းကတော့ဆိုရင်မဲ့ထက်မှာသူကနှစ်ပေခွဲတော့ရှိပေါ့နော်။သူကတော့စက်တင်ဘာလနေ့ကရှိပါတယ်။နောက်တစ်ခုကတော့ဒီပကိုးပေါ့နော်။ပကိုးကတော့ကျွန်တော်ကနေ့ရက်ခင်းမှာတော့ဆိုရင်လည်းလောင်းနိုင်တယ်ဆိုပြီးတော့ကျွန်တော်ထုတ်ပြန်ထားပါမယ်။
မိုးစလဌာနကဇူလိုင်လရဲ့တတိယနောက်ဆုံးပတ်10ရက်အတွင်းမှာအေယာဝတီနဲ့ချင်းတွင်းမြစ်ရေဟာမြို့ကြီးအတော်များများမှာမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ကရင်ပြည်နယ်မှာတော့တန်လွင်မြစ်ရေဟာစိုးရိမ်ရေမှတ်ကနေပြန်လည်ကျဆင်းနိုင်ပွဲရှိကြောင်းခန့်မှန်းထားပါတယ
်သောရရှင်များရှင်နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြမှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုကင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆင်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-2382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။နေ့လည်ထိုင်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။စနေညထိုင်ရိုက်လေးလိုက်မှာအပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပြစီရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့6ကြိမ်မြောက်မြန်မာနိုင်ငံခရီးစဉ်ဒီကနေ့အဆုံးသတ်သွားပါပြီ။ကုလအထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်ပြည်ထောင်စုရှေ့နေချုပ်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံတွင်းလူအခွင့်ရေးအခြေအနေတွေကိုစက်နေကြကွန်းဆင်လေ့လာပြီးတဲ့နောက်ကုလအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပနေတာပါ။သူမရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါံဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူမရဲ့ဒီကနေ့ခီးစဉ်သေးစိတ်ကိုတော့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့မနေ့ဒေါက်တာရန်ဟီလီကရှေ့နေချုပ်ထွန်းထွန်းနဲ့အရင်ဆုံးတွေ့ပါတယ်။တွေ့ပြီးတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖီမင်းနဲ့တွေ့ပါတယ်။နောက်လေယာဉ်ကြီးသိသိစီကြီးနဲ့ပြန်လည်ညားချထားရေးကော်မတီပြေပါတယ်အဲ့ဒီအဖွဲ့ကိုအဲဘုံမှုရုပ်အောင်ဆိုတဲ့ဒီရေးဒုတိယဝန်ကြီးကတော့တွေ့ပါတယ်နောက်ပြီးတော့ဒီနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လောဆန်းတွေ့ပါတယ်သူတို့ရန်ကုန်ပြန်ရောက်ပါဘူး
ဒီကနေ့အစောပိုင်းမှာပြည်ကြိုင်းဝင်ကြီးဦးဖေမြင့်နဲ့တွေ့ဆုံစဉ်အတွင်းသတင်းရယူခွင့်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြည်ကြိုင်းဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်က VOE ကိုပြောပါတယ
်ဟိုပြည်သားတစ်ခုကတော့ဟိုကျွန်တော်တို့နဲ့ဆွေးနွေးရဲဆိုတာဒီအားကြောင့်ရဖြစ်မလဲဆိုရင်သတင်းထုတ်ပြန်မှုဆိုင်ရာသတင်းရယူခွင့်ဆိုင်ရာဒီကိစ္စရပ်တွေကိုအဓိကထားပြီးဆွေးနွေးရတယ်လို့ကျွန်တော်ကရည်ရွယ်ချက်လို့ရပါတယ်
အခုနောက်ပိုင်းပေါ်တော့သတင်းသမားတွေဖန်ခန့်ရတာပြီးတော့66ကကြီးနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေကိုဆွေးနွေးခဲ့ရမျိုးတွေရှိပါလားခင်ဗျာ
အဲ့တော့ကျွန်တော်အတိအကျပြောလို့မရဘူးခင်ဗျာ။ဘာလို့ကျွန်တော်ပြောရတဲ့အတိုင်းပေါ့နော်အကြောင်းအရာလေးရတာလေးရှင်းပြရတယ်လို့ရည်ရွယ်ချက်ကကျွန်တော်တို့အသေးစိတ်ပြောဖို့တော့ကျွန်တော်တို့
မင်းစံဟီလီဟာတမရဲ့ခီးစဉ်ဆက်ဆခြင်းနေ့မှာပဲစက်သွေးဥပဒေပုံမှန်66ကကြီးကိုဖျက်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေတဲ့လူငယ်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မနေ့ကနေပြည်တော်မှာအမျိုးသားလွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းမှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာနောက်ဆက်နေတယ်လို့ဝေဖန်နေကြတဲ့ပုံမှန်66ကကြီးကိုလုံးဝဖျက်သိမ်းပစ်ဖို့တိုက်တွန်းဆွေးနွေးခဲ့တာပါမြန်မာနိုင်ငံကို6ကြိမ်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူအခွင့်ရေးအထူးကူစလဲမစ်စယန်ဟီလီဟာလုံခြုံရေးအခြေအနေတွေကြောင့်အစိုးရကတွားရောက်လေလာဖို့တားမြစ်ထားတဲ့ရှမ်းပြည်နယ်အတွင်းကနေရာတချို့ကလွဲလို့သူခီးစင်မှာတွားရောက်ဖို့စီစဉ်ထားတဲ့နေရာတွေအလုံးကိုတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကိုတွားရောက်ရမှာတော့ပြိပခဖြစ်ခဲ့ရာမောင်တော်ဒေသအပါအဝင်အထူးစီးပွားရေးစုံဆောက်ဖို့ပြင်ဆင်နေတဲ့ကြောက်ဖြူမြို့နယ်နဲ့ဘူးသီးတောင်အချင်းထောင်တို့ကိုလည်းတွားလေလာခဲ့ပါတယ်ဒီတစ်ခေါက်မှာတော့ကချင်ပြည်နယ်ကိုမတွားရောက်ခဲ့ပေမဲ့လည်းကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလူအခွင့်ရေးအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။ဒါအပြင်ရန်ကုန်နဲ့နေပြည်တော်တို့မှာလည်းအစိုးရထိပ်ပိုင်းကောင်းဆောင်နေနိုင်ငံရေးတကြလှုပ်ရှားသူတွေနဲ့ဒေသခံတို့ကိုတီးခြားစီတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဒီတစ်ခေါက်ခီးစဉ်တွင်တွေ့ရှိချက်တွေကိုသတင်းမီဒီယာသမားတွေကိုရှင်းလင်းပြောကြားပြီးတဲ့နောက်လာမယ့်အောက်တိုဘာလမှာကုလသမဂ္ဂမှာအစည်းအဝေးခန်းစာတရက်တင်သွင်းသွားဖို့ရှိပါတယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာရှုပ်ထွေးနေဆဲဖြစ်ပြီးရေပုံရအဖြစ်မွတ်စလင်အတိုင်းဝိုင်းရဲ့အခြေအနေကတိုးတက်မှုနှေးကွေးနေသေးတယ်လို့ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီကပြောလိုက်ပါတယ်။ဒါအပြင်သူမအနေနဲ့ဒီတစ်ခေါက်ခီးစဉ်မှာနေရာတချို့ကိုလုံခြုံရေးအကြောင်းပြချက်ကြောင့်တွားရောက်လေ့လာခွင့်မရသလိုတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံခွင့်မရခဲ့ဘူးလို့ပြောပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲအပြည့်အစုံကိုတော့မနေ့ဖန်စနေနေ့မနေ့မှနှာစင်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့2323255555လေးဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေညာပဲအစီအစဉ်တွေကိုဆက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ27ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ကြပါတယ်။ည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္ဓာတုတ္တဆောင်လေအမေရိကန်တခွင်နဲ့အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာတော့
ကျွန်တော်က robot ပိုင်းကိုစိတ်ဝင်စားတယ်ငငယ်တည်းကလေဒီစက်ရုပ်တွေကိုတော့ခဲ့ရဆိုတော့ဤပညာတက္ကသိုလ်ယူလာရောက်တော့တယ်မေဂျာတွေကိုဖွဲရတာကိုကြည့်ကြည့်တော့မှာမကတော်နေ့ဘက်မှာ
စက်ရုပ်ဤပညာပြိုင်ပွဲဝင်စက်မှုတက္ကသိုလ်ကျောင်းသားတဦးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါဒီစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင် Digital ကဝေးလို့ခေါ်တဲ့ Digital Agency ရဲ့ CEO အပြင်ပူတွဲမတီခဲ့သူလည်းဖြစ်တဲ့မတ်ဆန်ဒီစိန်သိန်းဟာဒီဂျစ်တယ်လူမှုဆက်သွယ်ရေးလုပ်ငန်းနဲ့ပတ်သက်လို့သူ့ရဲ့ဆောင်ရွက်ချက်တွေကြောင့်အထင်ကရ Forbes စီးပွားရေးမဂ္ဂဇင်းရဲ့2019ခုနှစ်ကမ္ဘာပေါ်ကအောင်မြင်တဲ့စွန့်ဦးတီထွင်သူလူငယ်600စီးရင်ထဲမှာပါဝင်ခဲ့ပါတယ်။ခေတ်မီနီးပညာကိုနှစ်သက်တဲ့ Geeks Girls မြန်မာဆိုတဲ့အဖွဲ့ကိုလည်း2014ခုနှစ်စက်တင်ဘာလမှာမတီခဲ့သူလည်းဖြစ်ပါတယ်။အဖွဲ့ဝင်1000ကျော်ရှိတဲ့ Geeks Girls မြန်မာအဖွဲ့အကြောင်းသူနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လလတန်ကတင်ပြထားပါရရှင
် Geek Girls အဖွဲ့ဒီအနေပေါ့နော်ဒီ high tech လုပ်ငန်းမှာစိတ်ပါဝင်စားပြီးတော့လှုပ်ရှားနေတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်မြန်မာအမျိုးသမီးတွေရဲ့ဘဝကိုနည်းပညာသုံးခြင်းအဖြစ်ဘယ်လိုကောင်းမွန်အောင်လုပ်ပေးနိုင်မလဲရှင
်။မြန်မာအမျိုးသမီးတွေအတွက်ဒီနည်းပညာကိုဘယ်လိုသုံးလဲဆိုလို့ရှိရင်စနေကတော့ landing အတွက်သုံးစေချင်ပါတယ်။ landing အတွက်သုံးစေချင်တဲ့ဆိုအရင်တော့ဆိုလို့ရှိရင်သူတို့မှဒီ internet သုံးရဖို့အရန်ခက်ခဲခဲ့တယ်ပေါ့နော်။ခက်ခဲခဲ့တယ်ပြီးလို့ရှိရင်သိချင်တာရှိလို့ရှိရင် internet ရှိတဲ့ library တွေမှာသွားကြည့်တာမျိုးလို့ရှိခဲ့ပေါ့နော်။အဲ့တော့ဒီအသိပညာတွေဒီကိုတင်စနေသိစနေဟာတွေကအရင်ဒီရဲ့နေရာမှာမရှိဘူးအခုချိန်မှာဒီနည်းပညာနဲ့ပတ်သက်ပြီးတော့ဘဝဟိုပို့ပြီးတော့လွယ်ကူသွားတာရဲ့အားရရှိရပါတော့ဒါကတော့စနေ internet ကိုမိမောင်းထိုးပြီးပြောပြရတဲ့သဘောပါရှင် landing အနေနဲ့လည်းလွယ်လာတယ်မြန်မာမျိုးသမီးတောင်နေတဲ့အရင်တော့ဆိုလို့ရှင်တော့အိမ်မနေရတဲ့အတွက်ဒါတွေပဲမလိုအပ်ဘူးလို့ထင်မယ်အခုနောက်ပိုင်းမှာတော့အကုန်လုံးအရှိမထွက်ပြီးတော့လှုပ်လှုပ်နေဖြစ်တဲ့အတွက်ဒါတွေကနေ့စဉ်ဘဝထဲမှာပေါ့နော်အပြင်းနဲ့သုံးပြီးတော့လှုပ်လို့ရပါရှင်နည်းပညာကိုသုံးပြီးတော့ကိုယ့်ဘဝကိုပို့ပြီးအဆင်ပြေလာရင်အဓိကတော့စနေပို့ပြီးအားပေးရတော့ဒီ landing ဘက်ကိုပေါ့နော်ဒါကိုသိချင်တာပဲဖြစ်ကိုတင်စနေပါတာရပဲဖြစ်ဖြစ် technology ကိုကောင်းကောင်းသုံးချပြီးတော့ကိုယူလို့ရနေပြီဆိုတာလေးကိုသိချင်ပါတယ်ရှင
့်နည်းပညာဆိုလို့လေ American သမ္မတကြီးဟောင်း Derek Mitchell ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သုံးသွားတဲ့စကားလုံးတစ်ခုကိုသွားပြီးတော့သတိရမိပါတယ
်ဟုတ်က
ဲ့ဘုရားပြောတ
ယ် Myanmar it's a Facebook country
မြန်မာနိုင်ငံ Facebook နိုင်ငံမယ်အဲ့တော့ Facebook နဲ့ပတ်သက်ပြီးတော့ဒီအမျိုးသမီးတွေပေါ့နော်သူတို့ဘဝဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်နိုင်လဲဆောင်ရွက်ရှောင်ရွက်နေပေါ့နော
်ဟိုတမက်ကြီးပြောသွားသလိုပဲပေါ့နော်ဘာလို့လဲဆိုတော့စနေကိုရိုင်းနဲ့တရားမြင်နေပါတယ်ဘာလို့ဆိုတော့လူတွေကိုမေးကြည့်တယ်ပေါ့နော်ရန်ကုန်ကမျိုးသမီးတွေကတရားသွား Facebook တင်မကောက်ဒီ Google ရှိမယ်တခြားဟာတွေသူသုံးလို့ရှိမယ်ဒါမဲ့နေကိုရောက်သွားတဲ့အချိန်မှာဆိုလို့ရှိရင် internet သုံးပါလားလို့မေးလို့ရှိရင်internet တော့မသုံး facebook သုံးတယ်လို့ပြန်ပြပါရစေ။ဘာလို့လဲဆိုတော့သူတို့က facebook ကအကုန်လုံးရနေတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်။ facebook ကတော့အမှန်တိုင်းပဲလူမှုကွန်ရက်ပဲလို့စနစ်မြင်ပါတယ်။လူမှုကွန်ရက်ဆိုတာ social အနေနဲ့သုံးတာရယ်။အချင်းချင်း connect လုပ်တဲ့အခါအနေနဲ့သုံးတာအမြင်တဲ့အတွက်ပေါ့နော်။ဒီဟာကိုစနစ်ကလုံးဝ internet အနေနဲ့မသုံးချင်ဘူး။ဒါပေမဲ့ဘယ်လိုဖြစ်လဲဆိုခုနကပြောလို့ facebook nation ဆိုတာကားတဲ့ထောက်နေတွင်မှာဒီ internet တွေရလာတဲ့အချိန်မှာအရင်ဆုံး facebook ကဘုန်းဖြစ်လာတဲ့အချိန်နဲ့လည်းကိုက်သွားတဲ့အတွက်ကျွန်တို့ဒီလူမှုအနေနဲ့စပြီး introduce လုပ်ခံလိုက်ရတာinternet ကို facebook အနေနဲ့လောက်ခံလာရတဲ့အတွက်ပေါ့နော်ဒီဟာကိုကျွန်တော်အရင်သုံးဖြစ်သွားတာဖြစ်တာပေါ့နော်အဲ့တော့ကျွန်တော် digital age ကအရင်ညူပါသေးတယ်ညူရတဲ့တရားမှာ facebook ဝင်လာတဲ့အချိန်နဲ့ကြုံနေတဲ့အတွက်တော့အရင်သုံးနေတာဖြစ်တယ်ပေါ့နော်အဲ့တော့ဖြစ်စေချင်တာကတော့ facebook အပြင်ကိုပါစီချင်ပါတယ်အများကြီး google ရှိရ wikipedia ရှိရသူတို့ landing purpose address ဆိုလို့ရှိရင်ဒီ youtube ကရှိရပေါ့နော်သူတို့ဒီ address လုပ်တဲ့ဒီ issue ရဲ့မှာဒီ smart and responsible social media ဆိုတာပါပါတယ်ရှင် facebook ကဒီ social media တခုပေါ့နော်အဲ့ဒီမှာတော်တော်တယောက်နဲ့တယောက်ပြောဆိုတဲ့အမုန်းစကား hate speech တွေပေါ့နော်အဲ့ဒီဟာတွေကိုသူတို့ဘက်ကဒီနေကိုလှည့်ပြီးတော့တင်နန်းပေးတဲ့အချိန်မှာလေဒီဟာ session တခုနေနဲ့ထည့်တာပေါ့နော်ဘာလို့လဲဆိုတော့တော်တော်များများကအသုံးမှားနေတဲ့အဖြစ်မျိုးတွေတွေ့နေရတယ်ပေါ့နော် main ကလေးတွေဆိုလို့ရှင်လဲသူတို့ရေရဲတင်းတင်းတိုင်းတဲ့ပုံတစ်ခုကြောင့်ဒုက္ခရောက်သွားရတယ်အများကြီးရှိပါတော့ဒီရဲ့ impact ကိုတို့နားမလည်လို့တို့လုံးမရရအများကြီးရှိပါတော့အဲ့တော့အမုန်းစကားပပျောက်ရေးပေါ့နော်ပြီးလို့ရှိရင်ဒီ online ပေါ်မှာအကြမ်းဖက်မှုပပျောက်ရေးဆိုပြီးတော့တို့ကိုဒီဟာကြီးအဝဲဖြစ်လာအောင်လုပ်လို့ရှိပါတယ်လူတိုင်းရဲ့လက်ထက်မှာစင်ကတ်တစ်ခုရှိလို့ရှိရင် account တခုဖွင့်လို့ရတယ်ပြီးတော့ account တချို့ post တွေပါညာဆိုလို့ရှိရင်အောက်ကနေဝင်ဝင်စိတ်မစင်နဲ့မှုတွေကိုဒီမှာလာပြီးဖြည့်ဖြောက်တဲ့သဘောမှလည်းရှိရပါတော့
။ Sunny တို့ဒီ Geek Girls တွေရော online media နဲ့ပတ်သက်ပြီးတော့သူတပြည့်ပေါ့နော်အမျိုးသမီးတွေအတွက်ပေါ့နော်တည်တည်တည်ထိုက်တဲ့ချောင်းပါလေးတွေဖြစ်ပျက်ကလေးတွေတင်ပြတာတွေရှိပါလားရှင
်အဓိကကျွန်တော်လောက်ဖြစ်တာပေါ့နော်ဒီ group ထဲမှာတို့ဒီကျွန်တော်ရဲ့ဒီ channel မှာလောက်ဖြစ်တာတော့ scholarship ဒီ opportunities တွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော် member တော်တော်များများကဒီ UCS ဝိုင်းဒီ university ကျောင်းသူလေးတွေများရဲ့ပြီးလို့ရှင် working professional ပေါ့နော်ဘာလို့လုပ်နေတဲ့ဒီမျိုးတွေများတော့တို့ကိုဒီထက်ပို့ပြီးတော့ opportunities လေးတွေတွေ့လို့ရှင်အဲ့အားလေး share ပေးလေးရှိရဲ့နောက်တစ်ခုဒီအောင်မြင်သွားတဲ့ဇာတ်လမ်းလေးပေါ့နော်အမေသားဇာတ်လမ်းလေးဆိုတာဒီနိုင်ငံသားမှာအောင်မြင်နေပြီလားသူတွေအကြောင်းအရေးတာတဲ့ဆိုတော့ဒီပြည်တွင်းမှာရှိရဲ့မျိုးသမီးတွေဆိုလို့ရှင်ကိုယ့်ရဲ့လုပ်ငန်းကိုတူထောင်ခဲ့တဲ့မျိုးသမီးတွေဟိုဒီနည်းပညာနဲ့ပဲတဲ့မှာပဲအဲ့လိုမျိုး interview လုပ်ပေးတာ၄ပြီးလို့ရှင်အဲ့ဒီဟာက Woman in Tech of the Month ဆိုပြီးတော့အဲ့ series လေးကို2015လောက်ကတည်းကစလုပ်ခဲ့ပါတယ်ရှင်အဲ့ဒါကသူတို့ရဲ့စိတ်ဝင်စားပုံကောင်းတဲ့ story တွေရဲ့သူတို့ရဲ့တကယ်အခက်ခဲတွေဘာတွေကသူတို့ကိုနောက်ရအောင်လုပ်ခဲ့လဲဒါပေမဲ့သူတို့ဘယ်လိုမျိုးကြိုးစားခဲ့လဲဆိုတဲ့ဟာကိုကျွန်တော်ဒီ local အမျိုးသမီးတွေကိုပြန်ပြီး interview လုပ်ပေးတာပါရှင်ဘာလို့လဲဆိုတော့ကျွန်တော်ကတော့သူတို့အားပြန်ပေးတဲ့မိန်းကလေးတွေကဒီမြန်မာပြည်မှာပဲရှိရတဲ့သူတို့တွေရဲ့အတွေ့အကြုံအောင်ပေါ့နော်တွေ့ကြုံကဒီမြန်မာပြည်မှာအောင်မြင်သွားတဲ့လူတွေရဲ့အတွေ့အကြုံတွေကပို့ပြီးတော့နှီးဆက်တယ်ပေါ့နော်အဲ့လိုမျိုးမြင်လို့ပါရှင့်နောက်တစ်ခုကဒီအလုံးနဲ့ပတ်သက် internship တို့အလုံးအကိုင်းနဲ့ပတ်သက်တာဆိုတက်ကုမ္ပဏီအကြီးကြီးရှိပါတယ်အဲ့ဒီကုမ္ပဏီကနေလို့ရဆိုလို့ရှင့်ဆင်ရဒီဘက်မှာတန်ရှိပြီးတော့ members တွေကနေလည်းအလုံးရသွားတာတွေအဲ့လိုမျိုးရှိပါတယ်ရှင
့်နောက်တစ်ခုကအခုပေါ့နော် Forbes ကနေပြီးတော့မှ Sandy တို့ပေါ့နော်အသက်30အောက်600လောက်ပေါ့နော်သူတို့စရင်ဒီနေ့ညမှာ Sandy ရဲ့နောက်မြန်မာနိုင်ငံကချမ်းမြေခံရ
ဟုတ်ကဲ့
အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလားစန်ဒီကအဲ့ဒီ digital gateway co-founder
စန်ဒီရဲ့စီးပွားရေးအဲ့ဒါပါ Geek Girls ကတော့စန်ဒီရဲ့ဒီ community ကို dedicate လုပ်ပြီးလုပ်တဲ့အလုပ်ပါရှင်စန်ဒီတကယ်တမ်းစီးပွားရေးလုပ်တာကတော့ digital gateway ဆိုတဲ့ digital marketing agency ကိုစန်ဒီထောင်းထားပါတယ်စန်ဒီလုပ်ခဲ့တဲ့ဒီ marketing experience ကဟို Singapore မှာလည်းလုပ်ခဲ့ပြီးတော့ Indonesia market ကိုလည်းလုပ်ခဲ့ပါတယ်ရှင်စန်ဒီတို့ဒီ digital marketing ဆိုတဲ့เนี่ยมาอูตาสนีลงเนี่ยอလုံးเนี่ยလည်းဆက်ဆက်မှုများရှိပါတယ်အဓိကစင်ရတီဆိုရှယ်မီဒီယာပေါ်မှာမားကတ်တင်းလုပ်တဲ့ဟာစနီကအစီအမိုင်းအနေနဲ့လုပ်တာပေါ့နော်ဒါတော့စင်ရတီကုမ္ပဏီတွေရဲ့ Facebook page တွေခြံပေးတယ် website တွေကိုခြံပေးပါတယ်ရှင်ဒီဟာကိုဘာလို့စလုပ်ဖြစ်ခဲ့လဲဆိုလို့ရှင်ဒီဟာကဟိုအတီသမီးတို့ထောင်းထားခဲ့ရတော့နှစ်နှစ်ခွဲလောက်တော့ရှိပြီပေါ့နော်ဘာလဲဆိုတော့လုံခဲ့တဲ့နှစ်နှစ်ခွဲကစနီရဲ့ဒီ co-founder နဲ့စနီကပေါ့မြင်လဲဆိုလို့ရှင်ဒီ Facebook ကအရင်ကြီးလာမယ်ဆိုတော့စင်ရမြင်ခဲ့ပါတယ်မြင်ခဲ့တော့စင်ရသူတွေကတော့ဒီပုံမှာရောက်လာမယ်ဆိုတော့လေဆင်တို့ကလေ့လာပြီးတော့ဒီပုံမှာကြော်ညာလုပ်ရတော်တော်များများဥပမာအန်ဒီဖေးဘုတ်အတွက်တုံးမလားဒါပေမဲ့ online ပုံမှာပဲတုံးတော့မလားပေါ့နော်အစကလည်းအစပေါင်း10ဆ15ဆလောက်ကောင်းလိုက်ကုန်ကြစီကအဲ့တော့ဒီစီးပွားရေးတွေတော်တော်များများကဒီ online ပုံမှာပဲကြော်ညာကြရဲ marketing တွေလုပ်လာကြမယ်စပြီးခံမှန်းမိတဲ့အချိန်အစားပြီးဆိုပြီး digital gateway ဆိုပြီးတော့အဓိကတော့ digital whatsapp ပါရှင်အင်္ဂလိပ်လိုကညီမအဖို့ပြလိုက်တာပေါ့နော်တကွက်ကို digital gateway ဆိုပြီးတော့အဲ့လိုပုံစံလေးစပြီးတော့ဒီလုပ်ငန်းကိုစလုပ်ဖြစ်ခဲ့ပါတယ် main ကလေး agency ကို run နေတဲ့လူနေနေတော့တော်တော်ရှားရပါတော့အဲ့တော့ Sandro ကဒီ market ကစပြီးတော့ဝင်လာဒီမှာဒီ service ကို Sandro စပြီးရောင်းခဲ့ရပါတော့ Facebook မှာ marketing ဘယ်လိုလုပ်မလဲ website တွေဘယ်လိုထောင်မလဲဒီ technology online ကိုအသုံးပြုပြီးတော့သူတို့စီးပွားရေးကိုဘယ်လိုမျိုး drive လုပ်မလဲဆိုတဲ့ဟာမျိုးကို Sandro စပြီးလုပ်ခဲ့ရပါရှင
်ရှင်မတွေ့ရတော့လို့ပေါ့ CNN မှာလေ Geek Girls မြန်မာဆိုပြီးတော့ပေါ့နော် short program လေးအဲ့ဒီထက်မှစန္ဒီပါတယ်လို့ထင်ပါတယ်အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလားရှင
် CNN နဲ့ခါသူပေါ့ရိုက်ချင်တာလဲဆိုတော့ 3 minutes show ပေါ့နော်အဓိကပါလဲဆိုတော့ mainly စနီပြန်နောက်ထပ်အစုသမီးဟိုစရုပ် members တယောက်ပါတယ်ပေါ့နော်သူ့ကိုသူ့ပါရိုက်ပါဆို mainly တယောက် technology ကိုအသုံးပြုပြီးတော့အလုပ်လုပ်နေတဲ့ mainly ရဲ့ဘဝကိုတော့ရိုက်သွားတဲ့သဘောပါရှင်အဲ့တော့ဒီဟိုစရုပ်တိုးအကြောင်းလေးလည်းသူပါပါတယ်နေမှာစရုပ်လုပ်ခဲ့တဲ့ဟာလေးရဲ့ပြီးလို့ရှင်ညမမင်းကြီးတောင်းနေတယ်ပေါ့နော်ဘယ်လိုမျိုးဒီ technology company ဦးဆောင်ပြီးလုပ်နေလဲဆိုတဲ့ဟာလေးကြီးရိုက်သွားပါတယ်ရှင်အဲ့တော့ဒါသူတို့ဆက်သွယ်လာပြီးတော့ဒါမျိုးလေးသူ show ပြချင်ပါတယ်ပေါ့နော်အဲ့လိုလုပ်တဲ့ဆိုစနေကလည်းကိုယ့်အသားကိုတူထောင်ပြီးတော့အောင်မြင်နေတဲ့ဒီ technology လုပ်ငန်းလုပ်နေတဲ့ member တယောက်ကိုစနေချိန်ပေးပြီးတော့ရိုက်ဖြစ်သွားတာပါရှင်အဲ့တော့ပါသူတို့ highlight လုပ်သွားတာတော့အဓိကတော့ဒီ simple ဖြစ်ပါတယ်မနေ့မိုးလင်းလာလို့ရှင် morning လေးဖြစ်တဲ့အတွက်သူမနေ့အရင်ထွက်လာတယ်ပြီးလို့ရှင်ထားတဲ့ခရပိုင်းပါမယ်သူရဲ့ lifestyle လို့ရှင်းတဲ့ lifestyle လို့သူရပြသွားတယ်ပုံစံအဲဒါမဲ့ရုံးမှသာလို့ရှင်တော့ tech နဲ့ပတ်သက်ပြီးတော့ဗောနော်ဘယ်လိုမျိုးတွေမနန်းတင်နေဘယ်လိုလုံးလုံးနေလဲဆိုတဲ့ဟာလို့သူပြသွားပါရှင
်နောက်ဆုံးနေတဲ့ meeting တာကတော့ဗောနော်အခုဒီ Geek Girls မြန်မာရဲ့အနက်ကဗောနော်စန်ဒီဘယ်လိုမျှော်မှန်းထားပါလဲရှင
်ဟုတ်အဲ့ဒါကတကယ်ကိုအရန်ဟာဖြစ်တဲ့အရေးကြီးတဲ့အချက်ပါလဲရှင်ဘာလို့လဲဆိုတော့စန်ဒီစပြောခဲ့တယ်လို့ဗောနော်စန်ရူစလုပ်ခဲ့တော့က အပြောအနေနဲ့ပဲလုပ်ခဲ့ဆိုပေမဲ့တဖြည်းဖြည်းနဲ့ဟိုစာဒီမဲချက်ကပိုခိုင်းပါလာတယ်လုပ်လာတဲ့အလုပ်တရားလဲတစ်နှစ်တစ်ခါပြန်ဆောင်ပြီးတော့ anniversary တွေပါလုပ်တဲ့ခါကျလို့ရှင်လဲစင်တို့ရဲ့ဟိုတာဝန်ယူမှုတွေကလည်းပိုများလာတယ်ပေါ့နော်ပြီးတော့စင်တို့ကိုယ်တိုင်ဒီလိုမီဒီယာတွေမှာစင်တို့ speak out လုပ်တယ်ပေါ့နော်ဟိုဒါလဲစင်တို့တရားလေးလိုက်မှပြောရတဲ့ဟာမျိုးပေါ့နော်နောက်တစ်ခုစင်ပြောချင်တာမိန်ကလေးတော်တော်များကိုယ့်ရဲ့အရေးမဟုတ်လို့ရှင်တက်ပြီးတော့ဒီလိုမျိုး participate လုပ်တဲ့နေရာမှာနည်းနည်းနဲ့ပေါ့နော်အစနေဖြစ်စေချင်တာ community ကိုပို့ပြီးတော့မျိုးနည်းနည်းလေးလူတွေကိုအချိန်ပေးပြီးလုပ်စေချင်ပါတယ်ပြီးတော့ key girls ကအနာဂတ်နေနေဆိုလို့ရှင်တော့ဖြစ်နိုင်လို့ရှင်စနီတယောက်တည်းလုပ်နေရတဲ့ဆာလို့ရှင် main ကလေးတော်များဝင်လာပြီးတော့အရင်ကြီးတဲ့ကွန်ရက်ကြီးဖြစ်သွားဖို့စနီပြောလင့်ပါတယ်အခုဆိုလို့ရှင်လည်းဟိုတော်တော်များများနဲ့စကားပြောရပေါ့နော်စကားပြောရဆိုတာဒီနေရာမှာဘယ်လိုမျိုးနေရာမှာဝင်ပါနိုင်လဲစိတ်ပါဝင်စားသူရှိလို့ရှင်စနီကသူတို့နေရာပေးစင်တယ်နောက်ကျလို့ရှင်တကယ်ယူကြီးပြီးတော့ဟိုခိုင်ခန့်တဲ့ foundation တခုဖြစ်စေချင်ပါတယ်ရှင
် You can bend but never break me cause it only...
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာတစ်ချိန်နားဆင်နိုင်ပါရဲ့ရှင်။အခုတုတ္တဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရပါတော့မယ်။ဒီတစ်ပတ်မှာတော့ဝါရှင်တန်ဒီစီမြို့တော်ကဈေးသက်သာတဲ့ Sandwich ဆိုင်နဲ့ဇူလိုင်လအတွင်းကသမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအောင်အောင်နဲ့အတူနန်းလောင်ကကူညီတင်ဆက်ပေးထားတာကိုနားဆင်ကြရမှာပါရှင်။
ဝါရှင်တန်ဒီစီမြို့တော်ကဂျော့ဂျ်တောင်းအရဟာဆိုရင်ဒေတာရင်းမှာလူနေမှုဈေးအမြင့်မားဆုံးနေရာတစ်ခုဖြစ်သလိုတနင်္ဂနွေလုံးမှာလည်းဈေးစကအကြီးမြင့်ဆုံးနေရာတစ်ခုဖြစ်နိုင်ပါတယ်။တံမိုးကြီးပစ္စည်းအယောင်ဆိုင်တွေစားသောက်ဆိုင်တွေနဲ့လူများပြားနေထိုင်တဲ့ရပ်ကွက်ဖြစ်တာကြောင့်နှစ်စဉ်နှစ်တိုင်းသုံးဆွဲလည်ပတ်နေတဲ့ငွေကြေးပမာဏဟာဒေါ်လာတန်းနဲ့ချီရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုဈေးနှုန်းကြီးမြင့်တဲ့နေရာမှာဈေးသက်သာတဲ့အစားအသောက်ရောင်းချတဲ့ဆိုင်ရင်းတစ်ဆိုင်ရှိပါတယ်။ဖလာဖယ်ဆန်ဒွစ်အရာကိုကြိုက်နေတတ်တာအပြင်အဆုံးတစ်ချို့ကိုလှူဒန်းမယ်ဆိုတာကြောင့်ဒီဆိုင်ကိုလာအားပေးဖြစ်တာဖြစ်တယ်လို့ဈေးဝယ်သူတွေကပြောပါတယ်။
ငါငွေတချို့ဒုက္ခသည်တွေအတွက်လှူဒန်းမယ်ဆိုတော့ကိုလေးပဲသိရပါတယ်တကယ်ကိုချီးကျူးစရာလုပ်ရပ
ါဒုက္ခသည်တွေအတွက်သူတို့လှုပ်ပေးနေတာဟာတကယ်ကိုမွန်မြတ်ပါတယ်ကျွန်တော်အားပေးပါတယ
်
စားစာကကောင်းသလိုစိုင်းပိုင်ရှင်ရဲ့ရည်ရွယ်ချက်ကိုသိရတော့တကယ်ကိုအားတက်မိပါတယ်အဲ့ဒီရည်ရွယ်ချက်ကြောင့်လဲဒီမှာလာစားရတာပိုအရသာရှိတာပေါ့ဗျာ
စိုင်းပိုင်ရှင်အာမက်အက်ရှ်ကာဟာလူမှုရေးအသိစိတ်ရှိတဲ့စူဦးတီထွင်လုပ်ငန်းရှင်တူပါ
There's many ways we could have decided.
ဒုက္ခသည်တွေကိုကူညီဖို့ရွေးချယ်စရာလမ်းကြောင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ Falafel ကိုရွေးချယ်ရတဲ့အကြောင်းရင်းနှစ်ခုကတော့ဒီအစားအစာဟာကမ္ဘာထောက်လားဒုက္ခသည်စခန်းတွေတဲကတချို့နေရာတွေမှာဆိုလို့ရှိရင်အဓိကအစားအစာဖြစ်တာကြောင့်ရေဈေးသက်သာပြီးတော့ vitamin အပြည့်အဝပါဝင်တာကြောင့်ပါ။ဒါပြင် Falafel ကိုကျွန်တော်လည်းကြံ့နှစ်သက်တာကြောင့်ပါ
။ Falafel မုံလုံးကျော်ပါဝင်ဆိုင်မှာရောင်းချတဲ့အစားအစာမျိုးစားတွေဟာ Eshka Migin ရဲ့လက်ရာတွေပါ။ Eshka က
My mom
ကျွန်တော်အမေကိုပါလက်စတိုင်းအနောက်ဘက်ကမှမွေးဖွားခဲ့ပါတယ်။အဲဒီမှာဖလာဖယ်နဲ့ဟမ်မစ်တို့သူလုပ်တက်ခဲ့တာပါ
။ဖလာဖယ်ဆန်ဒွစ်ကို3ဒေါ်လာနဲ့ရောင်းချပြီးဈေးအကြီးဆုံးအစားအစာဟာ4ဒေါ်လာသာဖြစ်ပါတယ်။စားသုံးသူတဦးဖြစ်တဲ့ Katie Altman က
It is fresh. It has so much.
လက်ဆက်ပြီးအရသာလဲစုံပါတယ်။ပြီးတော့ဒီနားမှာရောင်းနေတဲ့နေ့လယ်စာဈေးနှုန်းတွေရဲ့တစ်ဝက်လောက်သာရှိတာကြောင့်မို့လို့လည်းအဆင်လဲပြေပါတယ်ရှင့်။
ဆိုင်စာဖွင့်ချိန်လွန်ခဲ့တဲ့2လလောက်ကစလို့ Falafel Inc အနေနဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကိုဒုက္ခသည်တောင်းစာအတွေ့လှူဒန်းပြီးခဲ့ပြီလို့ Eshka ကပြောပါတယ
်။ We do anywhere from 600 to 800.
ဒီစနေ့တိုင်းစားသုံးသူ600ကနေပြီးတော့800လောက်ထိလာတတ်ပြီးတော့သူတို့အနေနဲ့ sandwich အပြင်အခြားအရန်စားစာတောက်စရာတွေကိုပါဝယ်မယ်ဆိုရင်တော့ကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ပါလိမ့်မယ်။
စားသောက်ဆိုင်နေရနေမှာဆိုရင်လေဒုက္ခသည်တွေရဲ့ပုံတွေကိုချိန်ဆပြသထားပြီးတစ်နှစ်ကိုဒုက္ခသည်တတန်းလောက်ထိကျွေးမွေးနိုင်ဖို့ Eshka ကစိုင်ခွဲပေါင်း100လောက်ဖွင့်ကျင်နေတာပါ။
Our goal is to employ refugees.
ကမ္ဘာတစ်လောမှာဒုက္ခသည်တွေကိုအလုပ်ကင်ပေးထားနိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။ဆိုင်တဆိုင်မှာဆိုလို့ရှိရင်ဒုက္ခသည်၁၂ယောက်လောက်အထိလုပ်ပေးထားနိုင်ပြီးတော့နှစ်နှစ်လောက်လုပ်ပြီးတဲ့အခါမှာတော့သူတို့ကိုယ်တိုင်ဆိုင်ပိုင်ရှင်တွေဖြစ်လာဖို့အထိလုပ်ပေးဖို့စဉ်းစားထားပါတယ်
။မိဘမှာကြော်စရာနဲ့မုတ်ဖို့ဆက်အတွက်နေရာရှိရင်ကိုဆိုင်ဖွင့်ဖို့အဆင်ပြေတယ်လို့လည်း Eshka ကပြောပါတယ်။နေ့စဉ်နေ့တိုင်းကမ္ဘာတစ်လောမှာဒုက္ခသည်တွေတိုးလာနေပြီးအခြေအနေတွေပိုကောင်းမလာခင်မှာပူဆူရတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်တာကြောင့် Falafel Inc အနေနဲ့ဒီပြဿနာကိုတန်းနိုင်တဲ့လောက်ကူညီဖြည့်ရှင်းပေးနေတာဖြစ်တယ်လို့ Ahmed Eshka ကပြောပါတယ်ခင်ဗျာ။အခုတော့ဇူလိုင်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုတင်ပြပေးပါမယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းကိုစပြီးတော့တင်ပြပေးမှာပါ။အမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ
ကြအပြင်ဥပရေယအများသုံးအဆောက်အဦတွေရေကူးကန်တွေပန်းခြံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုတင်းပြစ်ကြပ်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းမှုအဆိုပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်ဂုဏ်အယူရဆုံးလောက်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါတယ်ရှင်။
ဒီခါတင်ပြပေးလိုတာကတော့သမရရဲ့တားလဲဖြစ်ကိုရန်လင်းသမရဖြစ်ခဲ့သူတယောက်အကြောင်းပါ2000ခုနှစ်မှာသမရတာဝန်ထမ်းဆောင်ခဲ့တဲ့ George W. Bush နဲ့သူ့ဖခင် George H.W. Bush တို့ကလွဲလို့ American သမိုင်းမှာ John Adams နဲ့ John Quincy Adams တို့ဟာသမရဖြစ်တာဝန်ယူခဲ့တဲ့တားအဖအရဖြစ်ပါတယ်။နိုင်ငံဖခင်ဖြစ်ခေါ်ဂုဏ်ပြုခဲ့ကြတဲ့ Senior Adams ဟာဒုတိယမြောက် American သမရဖြစ်ပြီး1969ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်။
ဗြိတိရှ်တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းတားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမ္မတ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။သမ္မတ Monroe နောက် 1825 ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ John Quincy Adams ဟာ American ပြည်ထောင်စုရဲ့6ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်သူနေထိုင်တဲ့ Massachusetts ပြည်နယ်ကနေအောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရပြီးအသက်80အရွယ်သူသေဆုံးချိန်ထိ18နှစ်ကြာလွတ်တော်မှာတာဝန်ထမ်းဆောင်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့ဝေးပြေးလက်မှတ်တွေဖောက်လွှတ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဆင်ဟောင်းဝါဟာဒီအစိုးပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှိရှိတဲ့ဝေးပြေးလက်မကြီးတွေကိုဖောက်လို့ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြားခံမှဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate ဝေးပြေးလက်မအဖြစ်လူသိများပါတယ
်။ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဆင်ဟောင်းဝါအကျွမ်းတဝင်ရှိပါတယ်။အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လို့တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လို့ထားတာပါလမ်းတွေကချင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါတယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန့်ကျဲနေထိုင်ကြသူတွေလူလက်ကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လို့တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါဒါပေမဲ့လည်းကနေ့အချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထဲစိတ်ကူးရင်တက်တဲ့အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူလုံးရင်းနဲ့ချီးပြီးတော့ပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူ
းဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လို့ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာအောင
်ဒါအပြင်လမ်းဖြတ်တန်းကပေးပြီးခီးပိုတိုတဲ့ဝေးပြေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်မှာရန်နာစကန်တွေကိုဝင်ပြီးစားတော့ဆိုင်တွေကိုဝင်အစာတောက်စားခီးတစ်ထောက်နားပြီးတော့ဆီဖြည့်ပြီးရှစ်ဆက်ခီးထွက်လို့လည်းရပါတယ်အဲ့ဒီရန်နာစကန်တွေဟာအဝေးပြေးလမ်းမနဲ့ကပ်ရက်တည်ရှိတာကြောင့်ခရီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး
1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လို့ပြီးစီးခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခရီးသွားတွေနဲ့အမြဲစီကားနေပါတယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုသိပ္ပံနဲ့ဤပညာအစီအစဉ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ Robotic Technology စက်ရုပ်ဆိုင်ရာဤပညာဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှတွင်တွင်ကျကျအသုံးပြုလာတာနှစ်အတော်ကြာလာခဲ့ပြီဖြစ်ပေမဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတစ်ခုမှာတော့အခုမှစပြီးတော့လေ့လာခွင့်ရလာကြတာပါ။မြန်မာနိုင်ငံရဲ့စက်ရုပ်ဤပညာလေ့လာနေတဲ့အခြေအနေနဲ့ရှေ့လာလာတွေကို2007 Plus Global Challenge ပြိုင်ပွဲဝင်ရန်ကုန်နည်းပညာတက္ကသိုလ်က Mechatronics တတိယနှစ်ကျောင်းသားကိုဖုံးတီဟာကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
ကျွန်တော်ပထမဦးဆုံးမေးခြင်းနဲ့မေးခွန်းက ိုဖုံးတရားကျော်အဓိကစိတ်ဝင်စားတဲ့ဤပညာဘာသာရကဘယ်လိုဤပညာဘာသာရပါလဲ
။ဟုတ်ကျွန်တော်ကဒီ robot ဘိုင်းကိုစိတ်ဝင်စားတယ်။ငငယ်တည်းကလေဒီစက်ရုပ်တွေကိုတော့ခဲ့ရတာဆိုတော့ဟိုဒီဤပညာတက္ကသိုလ်ယူလာရောက်တော့တယ်။ major တွေကိုဖွဲရတာကိုကြည့်ကြည့်တော့ဒီ mechatronic trans မှာ mechatronic ဘက်မှာဒီ robot ဘိုင်းပါတဲ့ဟိုဟာတွေ့ရှိတွေ့ရတယ်တွေ့ရောအဲ mechatronic ကိုပဲယူလိုက်တယ်။ mechatronic မှာမှဒီ robotic ဘိုင်းတို့တခြားမင်းကြာအဆက်ခွဲလာပြီမယ်ဒီနောက်ပိုင်းလည်းဒီမက်ဂါထရောနစ်ရဲ့ robot တွေဘိုင်းကိုပဲဆက်သွားဖို့လည်းအချိန်ရင်ရှိပါတယ်ဟုတ် robot ဘိုင်းပေါ့ဟုတ
် okay ဆိုတော့ robot ဆိုတော့ကျွန်တော်တို့စက်ရုပ်ဤပညာပေါ့နော
်ဟုတ်ကဲ့
စက်ရုပ်တွေကိုတီထွင်ပြီးတော့လုပ်ငန်းအမျိုးမျိုးအတွက်အသုံးချနေအမျိုးမျိုးအတွက်တက်ဆိုင်ရာကဏ္ဍမှာစက်ရုပ်တွေကိုတီထွင်ပြီးတော့အသုံးချတဲ့ဤပညာပေါ့အဲ့လိုလား
ဟုတ်ကဲ့ဟုတ်တယ်ဟုတ်အဲ့လိုမျိုးခဏလူတွေလိုအပ်တဲ့နေရာတွေပြီးတော့အခြားလူတွေမလုံနိုင်မယ့်နေရာမျိုးတွေမှာဒီစက်တင်နဲ့လောက်ရမှာဆိုတော့ဒီအဲ့ဘိုင်းပေါ့ဟုတ်ကဲ့
ဟုတ်ဆိုအဲ့ဒီဤပညာသည်လက်ရှိမြန်မာနိုင်ငံအတွဲဘလောက်အထိအထောက်အကူဖြစ်စေတဲ့ဤပညာတရက်လို့ကိုဘုံတရားကျော်ပြောနိုင်ပါတယ်လေ
အာတော်ဖြစ်ပါတယ်ဒီအခုတော်စင်မှာတော်မြန်မာနိုင်ငံကဒီဤပညာရှိကိုမရှိတော့ကိုနည်းဟိုတော်တော်နည်းပါတယ်သူများနိုင်ငံဒီလိုမျိုးဟိုခင်မီရဲ့နိုင်ငံတွေဂျပန်တို့ဒီ US တို့မှာဆိုရင်တော့ဒါတွေကနေရာတကာမှာကိုတုံးနေပါတယ်ဒီဤပညာတွေကိုဟိုဘယ်နေရာမှာဆိုအဲ့ဒီစက်ရုပ်ဆိုတာဟိုလိုမျိုးစက်ရုပ်ကြီးမှမဟုတ်ဘူးဗောဒီစက်ရုပ်နဲ့ဆိုင်တဲ့စစ်စံတွေဒီအရေအကုန်လုံးတုံးပါတယ်မြန်မာနိုင်ငံမှာကတော်တော်နည်းပါတယ်ဟိုရှားတယ်အဲ့တော့မြန်မာနိုင်ငံမှာကအဲ့လိုမျိုးတွေတိုးတက်လာပြီးရှိလာမယ်ဆိုရင်ဒီကောင်းနိုင်ငံနဲ့ကောင်းသူများနိုင်ငံတွေကပြည်သားကိုဖြစ်လာမှာပ
ါဟုတ်ကဲ့ဆိုတော့ကိုဘုံတရားကျော်အခုလက်ရှိကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာခေါင်းထဲမှာပေါ်လာသလောက်ပေါ့နော်ဥပမာလူတွေနဲ့လူတွေရဲ့နေစဉ်ဘဝသို့မဟုတ်စီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်တွေ့အသုံးဝင်မဲ့စက်ရုပ်ဤပညာတစ်ခုနမူနာပေးပြီးပြောပြပါလား
ဟုတ်ကဲ့တော်တို့ဆိုလောက်ရမယ်ဆိုတော့ဟိုအလုံးလုံးတဲ့နေရာဒီမှာဥမာလင်းစိတ်မှာပေါ့လင်းစိတ်မှာဆိုရင်ဒီဟို immigration ကိုဖြတ်တဲ့အခါဆိုရင်ဟိုလူတွေစစ်တာရှိတယ်ဟိုမှာဟိုဒီနိုင်ငံသားတွေမှာဆိုရင်ခါကြရင်လူတွေစစ်ကြအောင်မလို့ဟိုစက်တွေစက်ဘုံတွေထောင်ပေးရတယ်ဒီစက်ရုပ်တွေကပဲလူတွေကသွားပြီးတော့အမအလုံးလုံးခဏချက်ချင်းချက်ပြီးတော့ဝင်လို့ရတဲ့ဟာမျိုးတွေလည်းရှိတယ်အဲ့နေရာတွေမှာလည်းအသုံးဝင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံမှာစက်ရုပ်ဤပညာနဲ့ပတ်သက်ပြီးတော့လေးလာဖို့အတွက်ရောအခြေအနေကောင်းတွေအလုံးလောက်ရှိနေပါပြီလား
အာအဲ့ဒါကတော့အရင်လည်းမကောင်းဘူးခင်ဗျာဒီကျွန်တော်ကအခုမှဟိုပါပေါ့ခင်မီဟာဖွံ့ဖြိုးတဲ့နိုင်ငံဆိုတော့ဒီဤပညာအရင်ဟိုသူများနိုင်ငံတွေတော့လေးလာဖို့တော့မလွယ်ဘူးဒါပေမဲ့ဟိုပါပေါ့ဒီလိုလေးလာလို့ရတဲ့အကြောင်းတွေမှာတက်ပြီးတော့ကိုယ့်ဘာကိုအပြင်စာတွေကိုပါထပ်ပြီးတော့ဥပမာ open source တွေရှိရယ် online နေမှာလဲဟို MIT တို့ပါတော့ကနေပြီးတော့ဒီ robotic ဘိုင်းတွေကိုကိုယ့်စီကိုသူတို့ free ချပေးတာအဲ့လိုမျိုးတွေပါတွဲပြီးတော့ကျောင်းစာအပြင်ပေါ့အဲ့လိုမျိုးတွေပါတွဲပြီးတော့လေ့လာမယ်ဆိုရင်တော့အာဖြစ်လာနိုင်ပါတယ်တိုးတက်လာနိုင်တယ်လို့ထင်ပါတယ
်ခုနကိုဖုံးတရားကျော်ပြောထားတဲ့ထင်ပါလဲပါပါတယ်မြန်မာနိုင်ငံမှာကဒီစိတ်ဥနည်းပညာကလုံးဝအသစ်ပဲရှိသေးတယ်အခုမှမြေဆန်းခရံပြူစပြီးတော့လုပ်နေရတယ်ဆိုတော့အခုလက်ရှိဒီကနေ့အခြေအနေကနေကြည့်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်ဖို့အတွက်အလားအလာကောင်းတွေကရောရှိနေပြီလို့ပြောနိုင်ပါရဲ့လား
ဟုတ်ပြောနိုင်ပါတယ်ဟိုဟာတိုးရှိနေပါပြီဒီအခုသေးသေးနဲ့ဒီဤပညာလည်းမြင့်လာပြီလေဟိုအကြောင်းရင်းမှာလည်းဒါပုံချောင်းဟိုနေဘက်ကအကြောင်းတွေရောတက်ကလို့တွေရောဒီမေဂျာကိုလည်းစိတ်ဝင်စားလာကြပြီးတော့ဒါတေချာလာလုပ်မယ်ဆိုရင်ဒါဖြစ်လာနိုင်ပါတယ်ဟုတ်ကဲ့
ကိုဖုံးတရားကျော်အတွင်းအနေနဲ့ဆိုရင်ဒီနည်းပညာကိုဒီထက်ပို့ပြီးတော့တိုးတက်လာအောင်အားပေးဖို့အတွက်ဘာတွေလုပ်ဖို့လိုမယ်လို့ပြောခြင်းလဲ
ဟုတ်ဘာတွေလုပ်ဖို့လိုမယ်ဆိုတော့ဒီကျွန်တော်လည်းကျွန်တော်အဖွဲ့လည်းအခုပြန်ရောက်လာရင်ဒီတော့ဗောဒီတက္ကသိုလ်တွေမှာလည်းဒီဟာကိုဒီဟာဟိုရလာရင် knowledge တွေကိုလည်း share ဖို့ရှိရဲဗောပြီးရင်ဒီ major ဒီနည်းပညာကိုဟိုဟာဗောဒီနိုင်ငံတို့တော့ဘုရားဒီဘယ်လိုသုံးဒါမျိုးကြီးလဲပြောဖို့ရှိပါတယ်ပြီးတော့ကိုပါဘောဒီចောင်းစာအပြင်ပေါ့ចောင်းမှာចောင်းကတင်မေးတာတွေတဲ့ပေါ့ဒီအပြင်ဟာတွေဟောပို့လေးလာပြီးတော့အာလုံးမယ်ဆိုရင်တော့ဒါသိုးတက်လာမယ်လို့ထင်ပါတယ်ဟုတ်
ကဲ့ကျွန်တော်တို့ data တွင်နိုင်ငံတွေနဲ့ရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စက်ဥနည်းပညာအဆင့်တန်းတော့အများကြီးအဝေးမှာကျန်နေဦးမှာပါနော်
ဟုတ်တယ်ဟုတ်တယ်
ဆိုတော့အနည်းဆက်ဆုံးဆိုရင်ကျွန်တော်တို့ကဒေတာတွင်မှာအရှိတောင်အရှာမှာဒီမို့ဒီတဲ့ပူချက်ပြီးတော့အာရှမှာဆိုရင်အနည်းဆက်ဆုံးဒီစဲယုံဤပညာနဲ့ပတ်သက်လာပြီဆိုရင်ဘယ်နိုင်ငံကိုကျွန်တော်တို့အဓိကအတူယူလို့ရမယ်လို့ရောကိုဘုံတရားကျော်ထင်ပါလဲ
အာဒီစဲယုံကဂျပန်နိုင်ငံမို့ကျွန်တော်တို့ဂျပန်နိုင်ငံကတော့ဒီဤပညာမှာဒါအကောင်းဆုံးတော့ရပါတယ်ဟုတ်ကဲ့
ဆိုတော့ဂျပန်မှာစဲယုံဤပညာအရန်ထွန်းကားပါတယ်ထွန်းကားတာနဲ့အများလူအဖွဲ့အစည်းပေါ်မှာရိုက်ခတ်တာတွေလည်းရှိပါတယ်ဆိုဂျူအပိုင်းရပါတော့နော်ရက်ခတ်တာတွေလည်းရှိပါတယ်ဆိုတော့ မြန်မာနိုင်ငံမှာရောဒီနည်းပညာကိုဒီတဲ့ဒီတဲ့ဒီတဲ့ပို့ပြီးတော့တိုးတက်လာအောင်ဖွံ့ဖြိုးလာအောင်ပို့ပြီးတော့လူတွေကြားထဲရောက်လာအောင်လုပ်တဲ့နေရာမှာတစ်ဖက်ကလူအဖွဲ့အစည်းရဲ့ပုံသဏ္ဍာန်အနေထားတွေကိုမထိခိုက်အောင်လို့ရောကိုဖုံးတီးကကျွန်တော်တို့မှစဉ်းစားတာမျိုးတွေရှိပါလား
ဟုတ်ကျွန်တော်တို့ကတော့ဒီဟာကိုကောင်းတဲ့ဘက်ကိုပဲသွားမို့ပေါ့ဒီနည်းပညာကိုကောင်းတဲ့ဘက်မှာပဲအတုံးချပြီးတော့ကောင်းတဲ့ဘက်မှာပဲဟိုတည်ထွင်ပြီးတော့လုပ်အောင်ပါပေါ့ဒါလို့တကယ်လို့မြင်ပါပေါ့ဒီနည်းပညာအဖြစ်အပျက်မြင်လာပြီးတော့ဒီတချို့ဆိုရင်ဒီမကောင်းတဲ့ဘက်မှာသုံးဖို့အတွက်ဆိုရင်တော့အစိုးနဲ့ကောင်းအောင်ရှင်းပေမဲ့ဟိုလူတွေစိတ်တဲ့နဲ့တော့ဆိုင်မယ်ထင်တယ်လူတွေစိတ်တဲ့တာကောင်းလာမယ်ဆိုရင်ဒါကဟိုကိစ္စဟိုအရင်ကြီးစိတ်ပူစရာတော့မရှိဘူးထင်ပါတယ
်ဟုတ်ကဲ့လက်ရှိအချိန်ဒီမှာပညာရေးဦးညှိထဏပဲဖြစ်ဖြစ်သက်ဆိုင်ရာဦးညှိထဏတွေပဲဖြစ်ဖြစ်နောက်ဆုံးအဆင့်နိုင်ငံတော်အစိုးရကူရယ်မယ်ဖြစ်ဖြစ်ဒီပြီးနည်းပညာဖွံ့ဖြိုးတိုးတက်လာဖို့လုံလောက်တဲ့ပံ့ပိုးမှုတွေစိတ်ဝင်စားမှုတွေရှိနေတယ်လို့ကိုဖုံးတရားကျော်ပြောနိုင်ပါလား
အဲ့ဒါကတော့အရင်ရော့မရှိလောက်ဦးတင်တယ်။ဟောဆိုဒီဟာလည်းသူတို့အနေနဲ့တိတ်ပြီးတော့မရင်းနှီးသေးဘူးလေ။သူတို့ကြတော့ဒီအပိုင်းကိုတိတ်ပြီးတော့မတည်သေးတော့ဟောသူတို့လည်းသိလာဖို့သူတို့သိလာဖို့လည်းလိုတယ်။သူတို့ဒီဤပညာဟိုနောက်ပိုင်းကျရင်ဒီဤပညာနောက်ဟိုအကောင်းဆုံးနဲ့ဒီနောက်အရန်သုံးမဲ့ဤပညာဖြစ်လာမှာကိုသူတို့စိတ်ထဲမှာတည်ဖို့လိုတာပေါ့။အာပြီးတော့အကြောင်းသူအကြောင်းသားတွေဒီတက္ကသိုလ်တွေကိုလည်းပံ့ပိုးပေးဖို့လိုတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဟုတ်မြန်မာနိုင်ငံအဲ့နောက်စင်မင်းတက္ကသိုလ်တွေမှာလည်းဒီဘိုင်းကိုသိပြီးတော့ဟိုပါပေါ့လို့တန်ဖို့ပြုလို့သိရလို့ထင်ပါတယ်ဟုတ်ကဲ့
ကုကြကြသိန်းစီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှိပညာအစီအစဉ်ကိုနားဆင်ကြရတာပါရှင
်ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ခါတောက်ကြနေ့ညဘက်အခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်စဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးနားဆင်နိုင်ပါတယ်ရှင်တောက်ကြနေညာပဲထိတ်တန့်ရောက်တရင်ချင်းချုပ်ကိုတော့ကိုအောင်လွယ်ဦးကကြီးညာပေးပါဦးမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိုစုံစမ်းနေတဲ့ထူးဆောင်စစ်ဆေးရေးမှူးရောဘတ်မူလာနဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေရှာဖွေနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတရဲ့ကိုပိုင်ရှင်းနေဂျေးစကူလော့ကတော့ဥပဒေကျိုးဆောင်ဖွဲ့နေတဲ့အထူးဆောင်စစ်ဆေးရေးဖွဲ့ဝင်တွေအကျိုးစီးပွားအရပြပကတ်ဖြစ်နေတာတွေရှိမှရှိအစဉ်တစိုက်လေးလာသုံးသပ်ထုတ်ပေါ်ပြောဆိုသွားမှာဖြစ်တယ်လို့လိုအပ်ရင်အထူးဆောင်စစ်ဆေးရေးမှူးမူလာထံတိုင်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကိုအမေရိကန်ပြည်အောင်စုကခီးသွားပြီးတွာလာခွင့်တားမြစ်ဖို့အတိပေးအကြောင်းကြားခဲ့ကြောင်းပုဂ္ဂလိကခီးသွားလုပ်ငန်းရှင်တွေကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကဖမ်းဆီးထားပြီးပြန်လွတ်ပေးလိုက်ပြီးမြန်နောက်ပိုင်းမှာအမေရိကန်ကောလိပ်ကျောင်းသားအော်တိုဝန်ဘီယာတည်ဆုံသွားပြီးတဲ့နောက်မှာပဲအခုလိုအမေရိကန်ရဲ့ကြီးညာချက်ထွက်ပေါ်လာခဲ့တာပါ။အေရီယာတိုင်းမူဝင်မြို့နယ်ပြည်သူ့လွတ်တော်ကောင်စီဦးစိန်ဝင်းဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနှုတ်ထွက်ကြောင်းကြီးညာလိုက်ပါတယ်။စိုက်ပျိုးရေးပညာရှင်တူဖြစ်တဲ့လွတ်တော်အမတ်ဦးစိန်ဝင်းဟာတောင်သူတွေအတွက်အသိပညာပေးဟောပြောမှုတွေလုပ်ချင်ပေမဲ့ပါတီကကန့်သတ်ထားတာတခြားပါတီရဲ့ညွန်ကြားချက်တွေကလည်းဒီမိုကရေစီမဆန္ဒတွေရှိနေတဲ့အတွက်နှုတ်ထွက်ခဲ့တာဖြစ်တဲ့အကြောင်းနဲ့ပါတီကလည်းနှုတ်ထွက်ခွင့်ကိုလက်ခံခဲ့ပြီးဖြစ်တဲ့အကြောင်းပြည်တွင်းမီဒီယာတွေကိုပြောဆိုခဲ့တာပါ။နှုတ်ထွက်မှုနဲ့ပတ်သက်လို့ NLD ပါတီဘက်ကလက်တလုံးတုံ့ပြန်ချက်ကိုတော့မသိရသေးပါဘူး။2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲနဲ့2015ခုနှစ်ထူထူရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်ဖြစ်အနံ့ရခဲ့တဲ့ဦးစင်ဝင်းဟာတတိပုဂ္ဂလကိုယ်စားလှယ်တူဖြစ်ဆက်လက်ရည်တည်သွားမယ်လို့လည်းပြောဆိုထားပါတယ်။
ဇူလိုင်လ21ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါရရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.